Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ4ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အီချင်းနိုင်ငံကာယိုမြို့တော်ကနက်ကလက်တခုမှမီးလောင်ပုံးနဲ့တက်ခတ်မှုကြောင့်လူ16ဦးထပ်ပင်နဲ့သေဆုံးသွားပါတယ်။စီးရီးယားနိုင်ငံက IS သွေးကြွတွေကိုချေမှုန်းရင်စစ်ပတ်ဆိုင်ရာအကူအညီပေးဖို့ဂျာမနီလွှတ်တော်ကတခွဲနဲ့တခဲနဲ့မဲခွဲဆုံးဖြတ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုရရန်နဲ့တူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။ဗတိပက္ခဒေသအတွင်းမြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်တယ်ဆိုတာရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာမဟုတ်ကြောင်းမြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကပြောလိုက်ပါတယ်။
အစ်မကြီးအရာရှိပေါ့နိုင်ငံတော်မှာတော့အနာဂတ်မှာတက်မလို့ခေါင်းဆောင်ဖြစ်နိုင်တဲ့ဒီနိုင်ငံတော်ကဝေးတက်သူတင်နာမျိုးကိုလာပြီးပို့ချပေးပါလို့ဖိတ်ခေါ်ခြင်းဟာတက်မလို့ကလူ့ကိုယ်ရေးတော်ကိုစိတ်ဝင်စားတယ်
အပြေအစံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီအနေနဲ့ရန်ကုန်တိုင်းအစိုးရကိုအတိမပေးခဲ့ဘဲလှုပ်ဆောင်ချက်တချို့ရှိခဲ့တယ်လို့ရန်ကုန်တိုင်းစီရင်စစ်ချုပ်ရုံးကထုတ်ဖော်ပြောဆိုလိုက်တဲ့အကြောင်းတွေနဲ့ရွေးကောက်ပွဲမှာ NLD အနိုင်ရပြီးနောက်ပိုင်းမြန်မာနိုင်ငံကိုနိုင်ငံခြားခီးသွွားပုံမူလာရောက်ကြလိမ့်မယ်ဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကကြေညာပေးပါအောင်ရှင်။
စီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုချေမှုန်းရမှာစစ်ပတ်ဆိုင်ရာအကူအညီပေးရသွားဖို့ဂျာမနီလွှတ်တော်ကတခဲနဲ့မဲခွဲဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့လတည်းပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပြည်သူနိုင်ငံကအကူအညီပေးဖို့ပန်ကြားချက်ကိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ညွန်မောင်းတပ်ဖွဲ့တွေအတွက် Frigate စစ်သင်္ဘောတစ်စင်းလောင်စာဖြစ်ပေမဲ့လေယာဉ်တစ်စင်းတိုနေဒိုထောင်လိုင်းချက်တက်လေယာဉ်အနေနဲ့စစ်သည်1200ထိစေလွတ်ဖို့ဂျာမန်လွှတ်တော်မှာထောက်ခံမဲ့445မဲကန့်ကွက်မဲ146မဲနဲ့ဒီကနေ့ပဲအတည်ပြုလိုက်တာပါ။နိုဝင်ဘာလ17ရက်နေ့ကပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးနောက်မှာပဲ IS စစ်သွေးကြွအဖွဲ့ကိုတိုက်ခိုက်မှုတွေတိုးမြင့်မှုပြင်သစ်သမ္မတ François Hollande ကနိုင်ငံတကာတိုင်ဝမ်ကိုပန်ကြားခဲ့တာပါ IS ဖွဲ့ကတော့လူပေါင်း130လောက်သေဆုံးတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်ဒီနိုင်ငံက IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ဗြိတိန်နိုင်ငံကလည်းလွတ်တော်ကတည်ပြုချက်ရခဲ့ပြီးနောက်မှာပဲဂျာတာဘရင်းတွေကစီးရီးယားနိုင်ငံရဲ့ပြည်မှတ်တွေကိုတိုက်ခိုက်မဲ့စစ်စင်ရေးအတွက်တိုက်လေရင်တွေကိုထပ်မံပေးပို့ခဲ့တာပါအမေရိကန်ပြည်ထောင်စုကလည်းစီးရီးယားနိုင်ငံကစစ်သွေးကြွတွေကိုတိုက်ခိုက်ဖို့အထူးတပ်ဖွဲ့တွေစစ်လို့ရေးသမ္မတဘရက်အိုဘားမားကလည်းသဘောတူလက်ခံထားပါတယ်
အမေရိကန်နောက်ဖက်ခြံကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမြို့ကအားလည်ရပါတီပွဲတစ်ခုမှာဇုံတွဲတွဲရဲ့ပြစ်ခတ်မှုကြောင့်လူ14ယောက်သေဆုံးပြီး21ယောက်ဒဏ်ရာရခဲ့တဲ့အဖြစ်နဲ့ကြုံခဲ့ပြီးတဲ့နောက်မနေ့ညနေပိုင်းမှာတော့အောက်မေ့ပွဲဆူတောင်းပွဲတွေနဲ့မြို့နဲ့ဆူတောင်းပွဲတွေကိုမြို့နဲ့ကျင်းပခဲ့ကြပါတယ်။ဇနီးဖြစ်သူတက်ရှင်မလစ်နဲ့အတူခင်မွန်တဲ့ဆိုင်ယက်ရစ်ဝန်ဖာရူခ်ဟာလှုပ်ဖော်ကင်ဘက်တွေကိုဘာကြောင့်ပြစ်ခတ်ခဲ့ရတယ်လဲဆိုတာကိုတော့အာနာပိုင်တွေစုံစမ်းနေသေးဖြစ်ပါတယ်။တရင်တချို့မှာတော့မျိုးသားဖြစ်သူကပါတီပွဲမှာလှုပ်ဖော်ကင်ဘက်တယောက်နဲ့စကားများပြီးထွက်သွားတယ်လို့ဖော်ပြပါတယ်။နောက်ပိုင်းမှာတော့လင်မယားနဲ့ဟော်တိုက်ခိုက်ရေးတမလို့ဝတ်စားတွေဝတ်ဆင်ပြီးအောင်မြန်တနတ်ဒီပြောင်းတို့တနတ်ဒီနဲ့ပါတီပွဲကိုပြန်ရောက်လာပြီးပြစ်ခတ်ခဲ့ကြတာပါ။တည်ဆုံသွားသူဇုံတွဲရဲ့တိုက်ခန်းမှာပိုက်လုံးနဲ့လှုပ်ထားတဲ့ဘုံ12ခုဘုံလုံးတဲ့ပစ္စည်းတွေနဲ့ထောင်ချီရှိတဲ့ကြီးစံတွေကိုနောက်ပိုင်းမှာရဲတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်။လင်မယားနှစ်ယောက်စလုံးကတော့တိုက်ခိုက်မှုဖြစ်ခဲ့တဲ့ရုံးခန်းနဲ့မလန်းမကန်လူနေရောက်ကတည်းကပဲရဲတွေနဲ့အပြန်အလှန်ပစ်ခတ်ရင်တိုက်ဆုံသွားခဲ့ပါတယ်။လုတ်ဖော်ကင်ဘတ်တွေကတော့အမျိုးသားဖြစ်သူဟာအေးအေးဆေးဆေးနေတဲ့သူတူအဆက်အသွယ်ကောင်းသူတူဖြစ်တယ်လို့ပြောပါတယ်။လော့စ်အန်ဂျလိစ်မြို့ရဲ့အရှေ့ဘက်ကီလိုမီတာ100လောက်မှာရှိတဲ့ဆန်ဘနာဒီနိုမြို့ရဲ့ရဲမှူးဂျရုတ်ဘာဂန်ကတော့တနတ်သမားဇုံတွဲဟာအချက်ပေါင်း85ချက်ပြစ်ခတ်ခဲ့ပြီးပိုက်လုံးနဲ့လှုပ်ထားတဲ့ဘုံ3လုံးပါတဲ့အယုတ်ကားတစ်စင်ထားခဲ့ပေမဲ့ပောက်ခွဲမှုတော့မရှိဘူးလို့ပြောပါတယ်ခင်ဗျာ
အချင်းနိုင်ငံကာယိုမြို့ကနက်ကလက်တခုမှာဒီကနေ့စောပိုင်းကမီးလောင်ပုံးနဲ့တက်ခတ်မှုကြောင့်လူ16ဦးထပ်မံနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ကာယိုမြို့တော့အခုစားရက်ကအဲဆိုင်ဘားဆိုင်မှာမီးလောင်ပုံးနဲ့တက်ခတ်ခံရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးတက်ခတ်မှုဟာအကြမ်းဖက်သမားတွေနဲ့ပတ်သက်မှုမရှိဘူးလို့လူညွှန်ရေးအနာမတွေကပြောရင်ပဲဖြစ်ရတဲ့ပတ်သက်လို့ပြောဆိုမှုတွေမှာတော့ကိုယ်လက်ချက်တွေလည်းရှိနေပါတယ်ဒီထဲဝန်ကြီးဌာနကတော့စိုင်းဝင်နန်းတွေနဲ့စကားများတဲ့သူတွေကအဝင်ဝမှာပဲဘုံခွဲတက်ခိုက်တာလို့ပြောဆိုခဲ့တာပါ။အခြေစိုးရပိုင်းမင်းနာတရင်ဌာနရဲ့အစောပိုင်းတရင်တစ်ခုမှာတော့မော်တော်ဆိုင်ကယ်နဲ့လာတဲ့လူသုံးယောက်ကနက်ကလက်ထဲကိုမိလောင်ဘုံနဲ့ပြစ်ခတ်တက်ခတ်ပြီးထွက်ပြေးသွားတဲ့အကြောင်းတာဝန်ရှိသူတူကိုကူကပြီးပြောဆိုခဲ့ပါတယ်။တခြားအခြေအနေပိုင်းတယောက်ကလည်းတက်ခိုက်သူတွေကမကြသေးရင်ကမှအလုပ်ပြုတ်သွားတဲ့သူတစ်ယောက်ဖြစ်တယ်လို့လည်းရိုက်တာတရင်ဌာနကိုပြောဆိုခဲ့တာပါ။အနာပိုင်းကတော့တက်ခိုက်သူတွေကိုလိုက်လံရှာဖွေနေတယ်လို့လည်းပြောဆိုထားကြပါတယ်။
အကွက်လုံးကျွေးတပ်ဖွဲ့တွေပြစ်ခတ်လိုက်တဲ့မော်တာဘုံတလုံးပလီတစ်ခုကိုထိမှန်ခဲ့ရကဒီကနေ့မှာပဲရပ်သား9ယောက်ထပ်မံနဲ့ထိဆုံးပြီးတော့6ယောက်တန်းရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်နိုင်ငံလေပိုင်းမိုက်ဒန်ဝါဒက်ပြည်နယ်မှာတာလီဘန်တွေနဲ့တိုက်ပွဲဖြစ်ပွားရာမှာမော်တာဘုံထိမှန်ခဲ့တာဖြစ်တယ်လို့လည်းပြည်နယ်လက်ထောက်အုပ်ချုပ်ရေးမှူးဇကီးယားဟူစိန်က VOA ကိုပြောပါတယ်အိန္ဒိယချင်းဂါစမီပြည်နယ်မှာလည်းတာလီဘန်ရဲ့လက်ချက်လိုဆွဆွဲထားတဲ့ရော့ကက်လောင်ချာဘုံတစ်လုံးနဲ့အိန္ဒီပေါ်ကြာရောက်ပောက်ကွဲခဲ့ရတာကကလေး9ယောက်ပါဝင်အရသား17ယောက်ထပ်မံနဲ့တိဆုံးခဲ့တဲ့အကြောင်းအာနာပိုင်တွေကပြောပါတယ်ကလေး3ယောက်ဟာလည်းအပြင်းထန်တဲ့အရရခဲ့ပြီးကပူးမြို့တော်ကစစ်ရုံကိုပို့လိုက်ရတယ်လို့ပြောပါတယ်တိကျဖြစ်စဉ်တစ်ခုမှာတော့အမေရိကန်နဲ့ဒေသခံအာဖဂန်တပ်ဖွဲ့တွေပူးပေါင်းပြီးမတိမငြိမ်ဖြစ်နေတဲ့နိုင်ငံတောင်ပိုင်းကတာလီဘန်စစ်သွေးကြွထိန်းချုပ်ရာအကျဉ်းအောင်တစ်ခုကိုစီးနှင်းတိုက်ခိုက်ခဲ့ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်40ကျော်ကိုကယ်တင်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ဘက်ကပြောပါတယ်တိုက်ခိုက်ရေးရဟယင်တွေနဲ့စစ်စင်ရေးကိုတော့တိုင်းငယ်တောင်ပိုင်းဟယ်မန်ပြည်နယ်နော်ဇက်ခရိုင်မှာကြာသပတေးညကဆောင်ရွက်ခဲ့တယ်လို့ပြောပါတယ်လွတ်မြောက်လာတဲ့အကျဉ်းသားတွေကိုတော့ဆေးကုသမှုခံယူနိုင်ဖို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနအာဏာပိုင်တွေထံလွှဲပြောင်းပေးရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ UN နိုင်ငံအနုမြင့်ဘုံထုတ်လုပ်ဖို့လွန်ခဲ့တဲ့10နှစ်ကျော်လောက်ကလေးကကြိုးပမ်းခဲ့တဲ့အကြောင်းကုလသမဂ္ဂရဲ့စီရင်ခံစာတစ်စောင်ထွက်ပေါ်လာပြီးနောက်မှာပဲနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ UN ကကြိုးစားတဲ့လုပ်ရည်တွေရှိခဲ့တဲ့ပေါ်အမေရိကန်အနေနဲ့တခြားလုံးတန်တရားဖြစ်ခဲ့တဲ့အကြောင်းနိုင်ငံရေးဝန်ကြီးချွန်ကယ်ရီကပြောလိုက်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇူလိုင်လနဲ့ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့ UN တို့ကြားလက်မှတ်ရေးထိုးသဘောတူခဲ့တဲ့တမိုင်းဝင်ဆက်ရုပ်ကိုလိုက်နာဖို့ UN နိုင်ငံကဘာတွေလုပ်နေတယ်လဲဆိုတာကဒီကနေ့အချိန်မှာလက်တွေ့ကိစ္စဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။နျူကလ িয়ার ထုတ်လုပ်ဖို့ညှိနှိုင်းဆောင်ရွက်တဲ့လုပ်ငန်းတွေအများစုကတော့2003ခုနှစ်မတိုင်ခင်ကလုပ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံတကာနုမြင့်စွမ်းအေဂျင်စီ IAEA ရဲ့အစီအစဉ်ကစားထုတ်ပြန်ခဲ့တဲ့အပေါ်မှာတော့တန်တမန်ခီးစဉ်ဖြစ်တဲ့ဂရိနိုင်ငံကိုတွားရောက်နေတဲ့ဝန်ကြီးကယ်ရီကတစုံတရာမှတ်ချက်ပေးပြောကြားမသွားပါဘူး IAEA ရဲ့အစီရင်ခံစာထဲမှာတော့2009ခုနှစ်ထက်ကျော်ပြီးအီရန်နိုင်ငံမှာဆောင်းအတာမျိုးမရှိတော့ဘူးလို့လည်းဖော်ပြခဲ့တာပါအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေဟာလက်တွေ့အကောင့်ထဲဖွင့်နေတဲ့အဆင့်ထိမရောက်ဘဲသိပ္ပံနည်းရလေးလာမှုအဆင့်သာရှိခဲ့တယ်လို့ဤပညာနဲ့ဆွမ်းဆောင်ရည်ပိုင်းမှာလိုအပ်ချက်တွေရှိခဲ့တယ်လို့လည်း IAEA ရဲ့အစီရင်ခံစာကဖော်ပြခဲ့ပါတယ
်ကဘာမှာဆိုးဝါးဆုံးကျန်းကျုပ်ရက်ဆက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြောက်ကိုရီးယားရဲ့လူခွင့်အချို့ဖောက်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့စည်းဝေးတက်ကျင်းပဖို့အနောက်နိုင်ငံတွေကတိုက်တွန်းနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်၈နိုင်ငံကဆွေးနွေးဖို့တိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရ Hacker Camille ကမနေ့တုန်းကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဆွေးနွေးပွဲဖြစ်မြောက်အော်အမေရိကန်ကအမြန်ဆုံးစီစဉ်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပေမဲ့အချိန်အတိအကျပြောဆိုတာမျိုးမရှိပါဘူး။မနစ်ကတော့လုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့တရုတ်နဲ့ရုရှားနိုင်ငံတွေကကန့်ကွက်ခဲ့ကြပေမဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးပြဿနာကိုလုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့ကိစ္စတွေထဲမှာထည့်သွင်းခဲ့တာပါ။မြောက်ကိုရီးယားကတော့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်မှုမရှိဘူးလို့ညှင်းဆန်ထားပြီးလုံခြုံရေးကောင်စီရဲ့လုပ်ရဟာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖတ်တဲ့လုပ်ရအဖြစ်နဲ့လဲကန့်ကွက်ခဲ့ပါတယ်။အခုနောက်ဆုံးစည်းဝေးတက်ခေါ်ယူမဲ့ကိစ္စအပေါ်မှာတော့မြောက်ကိုရီးယားကတစုံတရာတုံ့ပြန်မှုမရှိသေးပါဘူးခင်ဗျာ။
ဒီမနက်ငယ်ပိုင်းဝင်၈တောင်ရှက်ဒေသကရွှေပြောင်းနေထိုင်သူတွေအရေးဖြစ်ရှင်းမှုအခြေခံလုပ်ငန်းစဉ်တရက်ချမှတ်နိုင်ရေးထိုင်းနိုင်ငံဘန်ကောက်မြို့မှာဆွေးနွေးနေပါတယ်။ထိုင်းနိုင်ငံကလူမောင်ခိုကိုင်းတွေကိုနှိမ်နှင်းမှုတွေစတင်လာရကရွှေပြောင်းနေထိုင်သူတွေအရေးဒေသတွေမှာပူးပေါင်းဖြစ်ရှင်းသွားဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာခဲ့တာပါ။ဒီနေ့ဆမ်းမဲမှာပဲမလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောတွင်းမှာလူမောင်ခိုသူတွေရဲ့စခန်းတွေလို့တန်တရားရှိတဲ့နေရာတွေမှာရွှေပြောင်းနေထိုင်သူတွေလို့ယူဆသူတွေကိုစုပြုံမြုပ်နှံထားတဲ့အလောင်းတွေတွေ့ရှိခဲ့ရပြီးနောက်ထိုင်းအာဏာပိုင်တွေကဖမ်းဆီးနှိမ်နှင်းလာရကယာနဲ့ချီတဲ့ရွှေပြောင်းသားလာသူတွေအိန္ဒိယသမုဒ္ဒရာထဲမှာဆက်လက်နေနဲ့စွန့်ပစ်ခံရတဲ့အခြေအနေမျိုးတွေနဲ့လည်းကြုံခဲ့ရပါတယ်အနေများတဲ့ပင်လယ်ပြင်ထဲမှာဆက်လက်နေတဲ့ထွက်ပြေးသူတွေစွန့်ပစ်ခံရသူလူထောင်ပေါင်းများစွာတဲ့နေရာမှာတော့မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတယ်လို့ဆိုတဲ့ရွန်ဂျာမော်စင်နေပါဝင်တယ်လို့လည်းလူခွင့်ရေးရှားသူတွေနဲ့ဒေသတွင်းနိုင်ငံတွေကတာဝန်ရှိသူတို့ချို့ကပြောဆိုထားကြတာပါဝေဖန်မှုတွေခံခဲ့ရတဲ့မြန်မာဆွေရကတော့ဒီနှစ်ထဲမှာပဲပင်လယ်ပြင်မှာဆက်လက်နေထွက်ပြေးတဲ့သူတွေကိုကယ်တင်တဲ့အစီအစဉ်တွေကိုလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ဝန်ကြီးကတော့ဂရိတွေကိုပေးနေရမယ့်အချိန်မျိုးမဟုတ်တော့ဘဲနဲ့လက်တွေလှုပ်ဆောင်ကြရမယ့်အချိန်တန်နေပြီဖြစ်တဲ့အကြောင်းဘန်ကောက်မြို့ကဒီကနေ့ညီလာခံအတွင်းမှာပဲတိုက်တွန်းပြောဆိုသွားခဲ့တာပါ
IS Islamic ဆိုရောက်ဖွဲ့နဲ့ဆက်နွယ်နေတဲ့ Syria နိုင်ငံသား10ယောက်ကထိုင်းနိုင်ငံကိုတိုက်ခိုက်လာနိုင်တယ်လို့ Russia ဆိုရလုံခြုံရေးတာဝန်ရှိသူတွေစီကသတိပေးချက်ကိုတောက်ကြနေမှာရခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ် Russia နဲ့တခြား IS ရဲ့ရန်သူတွေနဲ့ဆက်ဆက်ပြီးပြင်းထန်တိုက်ခိုက်လာနိုင်ခြင်းရှိတယ်လို့ပြောထားတာဖြစ်ပါတယ်ဒီသတိပေးချက်ကိုဖော်ပြထားတဲ့ရဲမတန်းဟာအစ်စ်ဖြစ်တဲ့ဆိုတာကိုထိုင်းမျိုးသားရဲတပ်ဖွဲ့ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဝတ္တနာချိုင်းကသတင်းတောက်တွေကိုအတည်ပြုခဲ့ပေမဲ့ထောက်လှမ်းရေးဘက်ကတော့အတည်ပြုမထားဘူးလို့ဆိုပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကြီးညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဦးဆုံးအနေနဲ့ကြားရမှာကတော့ဒီပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာမြန်မာစစ်တပ်ကကျူးလွန်တဲ့လူခွင့်ရချိုးဖောက်မှုတွေဟာရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာမျိုးမဟုတ်ဘူးလို့မြန်မာနိုင်ငံအမျိုးသားလူခွင့်ရကော်မရှင်ကပြောဆိုလိုက်ပါတယ်အရင်ကတက်မတော်အနေနဲ့လူအခွင့်ရေးဆိုတာကိုနားမလည်ပေမဲ့အခုနောက်ပိုင်းလူအခွင့်ရေးနဲ့ပတ်သက်လို့စိုက်ပါဝင်စားမှုမြင့်လာတယ်လို့လည်းမြန်မာနိုင်ငံအမျိုးသားလူအခွင့်ရေးကော်မရှင်ရဲ့တာဝန်ရှိသူကဆိုပါတယ်။သတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မမမြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံအမျိုးသားလူအခွင့်ရေးကော်မရှင်အနေနဲ့တက်မတော်ရဲ့အစိမ့်အရာရှိတွေကိုမွေးထုတ်ပြီးတဲ့နိုင်ငံတော်ကာကွယ်ရေးတပ်ကလေးမှလူအခွင့်ရေးနဲ့ပတ်သက်လို့တွားရောက်တင်ကြားပို့ချဖို့ရှိသလိုစစ်ဦးစီးအရာရှိတွေကိုလည်းလူအခွင့်ရေးသင်တန်းတွေပေးဖို့သမရော်နဲ့ပူပေါင်းစီစဉ်နေတယ်လို့လူခွင့်ရေးမြင့်တင်ကာကွယ်ရေးလုပ်ငန်းများနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ
်အစ်စ်မြင့်အရာရှိပေါ့နိုင်ငံတော်မှာနောက်အနာဂတ်မှာသမရော်ပေါင်းဆောင်ဖြစ်နိုင်တဲ့ဒီနိုင်ငံတော်ကာကွယ်ရေးတပ်စုကိုတရားမျိုးကိုလာပြီးပို့ချပေးပါလို့ဖိတ်ခေါ်ခြင်းဟာသမရော်ကလူခွင့်ရေးတော်ကိုစိတ်ဝင်စားတဲ့လူရှိပါတယ်တရားမျိုးအစ်စ်ကနေမှာအထက်အဆင့်ဖြစ်တဲ့အာဒီဂျီဝါတို့ဂျီဝါမှုလို့ဖြစ်မဲ့အရာရှိကြီးတွေတော့ကိုစီဦးဒီတက်တို့ကဏ္ဍနေမှာပို့ချဖို့ဘူးတက်မလို့อ่ะစီရင်နေပါကျွန်တော်တို့လည်းပူပေါင်းပြီးစီရင်နေပါဘူးဘယ်တော့မှတက်မလို့ရဲ့ပူပေါင်းဆောင်ရွက်မှုနဲ့လူပွင့်ပေါ်စိတ်ပေါ့မဆောင်မှုဟာအမှန်တကယ်ပဲတိုးတက်လာတယ်ကျွန်တော်တို့ဟိုတွေ့ရပါတယ်အဲ့တော့လူပွင့်ချုပ်ဖောက်မှုတွေကိုတက်မလို့ကရိုးရိုးရှိရှိလုပ်နေတယ်လို့ကျွန်တော်တို့ပြောလို့မရပါဘူးနော်ဟိုအရင်တော့မသိခဲ့ဘူးလေဖြစ်တယ်
မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကအစိုးရဌာနတွေကိုလူခွင့်ရေးနဲ့ပတ်သက်ပြီးဟောပြောမှုတွေလုပ်တဲ့အခါကာကွယ်ရေးဝန်ကြီးဌာနကစိတ်ဝင်စားမှုအများဆုံးဖြစ်တယ်လို့သူကဆက်ပြောပါတယ
်။ကျွန်တော်အားအသက်ပေါ်ရာတစ်ခုကတော့ကာကွယ်ရေးဝန်ကြီးဌာနဟာကျွန်တော်200တက်ပါလို့ပြောတော်တယ်ပဲ900နဲ့300တော့တက်တာကိုတွေ့ရပါတယ်။အလွန်အောင်းလုံးတက်ပါတယ်ဗိုလ်ချုပ်တွေလည်းတက်တာတွေ့ပါတယ်ဗိုလ်မှူးကြီးတွေလည်းတက်ပါတယ်အရာရှိကြီးပဲ200တော့တက်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကာကွယ်ရေးဝန်ကြီးဌာနဟာလူခွင့်ရေးနဲ့ပတ်သက်ပြီးအရန်စိတ်ဝင်စားနေတယ်လေးစားဖို့သူတို့ကြိုးစားနေတယ်ပြင်ဆင်နေတယ်ဆိုတော့ကျွန်တော်တို့အလေးအယူပြုနေတယ်ဆိုတော့ကျွန်တော်ဒီနေရာမှာတွေ့ရမှာကြောင်းတင်ပြပါမယ
်ပဋိပက္ခတွေရှိနေသေးရင်လူခွင့်ရေးချိုးဖောက်မှုတွေကရှိနေအောင်မှာဖြစ်သလိုအရင်ကကျူးလွန်ခဲ့တဲ့အမားတွေကြောင့်မြန်မာစစ်တပ်အပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲမှုတွေကချက်ချင်းပျောက်သွားအောင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကပြောပါတယ
်ကျွန်တော်တို့ဒီတပ်ပိုင်းနဲ့ပတ်သက်လို့လည်းအရင်ကကျွန်တော်တို့ချိုးဖောက်မှုတွေရှိခဲ့မယ်ဒါတွေကိုအခုချိန်မှာဆက်လက်ပြီးတဲ့အခါမှာဆွဆွဲဝေဖန်တာလေးတွေလည်းကျွန်တော်တို့ရှိနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့လုပ်ဆောင်ချက်တစ်ခုမှာကျွန်တော်တို့ပေါ့နော်ဟိုငင်းချဒီတိခါရဆေးကြီးဝင်ဆိုင်လို့ပြီးဆိုကျွန်တော်တို့ကဒရင်ထုတ်ပြန်ညှက်ထုတ်ပြီးတဲ့အခါမှာအပိထောက်ခံတယ်။ဘာကြောင့်လဲဆိုတဲ့အခါမှာတမင်တော်အပိထောက်ခံတာမဟုတ်ဘူးဒီစစ်ပွားရမယ်လားတိခါရစေးဖြစ်မယ်ငင်းရရလာမယ်ဆိုလို့ရှိရင်လုံခြုံမှုအခြေအနေတွေကောင်းလာရင်လူခွင့်ရေးအခြေအနေတွေလည်းတိုးတက်ကောင်းမွန်လာမယ့်အခါကျွန်တော်တို့ရည်မှန်းပြီးတော့သဘောတူညီမှုလေးတွေကိုပြီးတော့ကြိုးစားချောင်းကျွန်တော်တို့ပြောတာ
2014မတ်လမှာပြဋ္ဌာန်းခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥပဒေအရလူခွင့်ရေးချိုးဖောက်မှုတိုင်ကြားစာတွေနဲ့ပတ်သက်လို့လူခွင့်ရေးကော်မရှင်ရဲ့အကြံပြုချက်တွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေကရက်ပေါင်း30အတွင်းအကြောင်းပြန်ရမှာဖြစ်ပေမဲ့မလုပ်နိုင်ကြသေးဘူးလို့ဦးဝင်းမရကပြောပါတယ
်ရက်ပေါင်း30အတွင်းပြန်နိုင်တဲ့ဝန်ကြီးဌာနတွေအချိန်မှာနည်းပါသေးတယ်ဒါကြောင့်ကျွန်တော်တို့ကစိတ်ပြည့်နေလို့လည်းမရဘူးအပြစ်တင်နေလို့လည်းမရဘူးကျွန်တော်တို့လူကျင်တာနေပြီးတဲ့အခါမှာ result ကိုကျွန်တော်တို့လူကျင်တာဖြစ်ပါတယ်ဒါကြောင့်မို့ရက်ပေါင်း30အတွင်းမရလို့ချင်း30အတွင်းရအောင်တက်ပြီး reminder လေးပို့ရတယ်30နဲ့အစတော့ကလုံးဝမပြောင်းဘူးနော်အဲ့လိုပြန်တဲ့လူကရပောင်း30မှာချက်ချင်းပြန်ဖို့တော့မလွယ်ဘူ
းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကို2014ခုနှစ်စက်တင်ဘာမှာအသစ်ပြန်လည်ဖွဲ့စည်းလိုက်ပြီးနောက်ပိုင်းပြည်ရင်းပြည်ပကလူခွင့်ရေးချိုးဖောက်မှုတိုင်ကြားစာပေါင်း3600ကျော်ရရှိထားပြီးအပြည့်အဝကင်တွယ်နိုင်ခြင်းမရှိသေးပါဘူး
မမမြင့်ခိုင်တည်င်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရလာပြီးနောက်ပိုင်းမြန်မာနိုင်ငံကိုနိုင်ငံခြားခီးသွွားတွေပို့ပြီးလာရောက်လည်ပါကြလိမ့်မယ်လို့မျော်လင့်ကြောင်းခီးသွွားလုပ်ငန်းရှင်တွေကပြောပါတယ်တစ်ဖက်မှာမြန်မာနိုင်ငံခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာဖို့ဆိုရင် နိုင်ငံရေးတည်ငြိမ်မှုရှိဖို့လိုအပ်တယ်လို့နိုင်ငံခြားခီးသွွားဧည့်သည်တွေမြန်မာနိုင်ငံကိုအလွယ်တကူလာရောက်လာအောင်အစိုးရတစ်ကမူဝါဒရေးဆွဲပြဋ္ဌာန်းဖို့လိုမယ်လို့လည်းတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းကိုညဝင်းအောင်ကတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုနိုင်ငံရဲ့စီးပွားရေးအတွက်မောင်းနှင်အားအဖြစ်ဦးသိန်းစိန်အစိုးရကမူဝါဒပြောင်းလဲချမှတ်ခဲ့တာကြောင့်ခီးသွွားလုပ်ငန်းတိုးတက်မှုတွေရှိလာခဲ့တာကိုလုပ်ငန်းရှင်တွေကကြိုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းမှာဝန်ဆောင်မှုပေးနေတဲ့ဝန်ထမ်းတွေအနေနဲ့ခီးသွွားဧည့်သည်တွေကိုစိတ်ကြင်နှမှုပေးနိုင်နေတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ရေးဥက္ကဋ္ဌဦးဖြိုးဝေရာဇာကပြောပါတယ်
။အချမ်းနည်းအဖြစ်ကျွန်တော်ပြောရမယ်ဆိုတော့ဒီခီးသွွားဧည့်သည်ရဲ့မြန်မာနိုင်ငံကိုလာတဲ့အခါမှာသူ့ရဲ့ဂျင်းနှက်နှစ်သိမ့်မှုကအိန္ဒိယကနိုင်ငံနေထက်တော့မနှိမ့်ဘူးလို့ကျွန်တော်ချမ်းမြင်ပြောလို့ရပါတယ်။မြန်မာနိုင်ငံကိုလာလို့ရှိရင်ဂျင်းနှက်နှစ်သိမ့်မှုရတယ်ဆိုတဲ့ဟာရဲ့နောက်တစ်ခါကျွန်တော်တို့ရဲ့ဝန်ထမ်းတွေရဲ့ဝန်ဆောင်မှုတွေကဒေတာတွေမှာရှိရဲ့အခြားနိုင်ငံရှိရဲ့ဝန်ထမ်းတွေနဲ့မြန်မာအပေါ်မှာရှိရဆိုတာမျိုးကျွန်တော်တို့ remark တင်ရပါတယ်
။ဒါပေမဲ့လက်တွေ့မှာခီးသွွားဧည့်သည်တွေစိတ်ကျဉ်တတ်အောင်တာဝန်ယူမှုအပိုင်းမှာအားနည်းနေသေးတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းအထွေထွေအတွင်းမှဒေါ်သရိုးသူစာအောင်ကထောက်ပြပါတယ
်။ကျွန်တော်ကမလုံးလောက်တဲ့အချက်နဲ့ပြအများကြီးရှိနေအဖြစ်ကြောင့်ဧည့်သည်တွေရဲ့စိတ်ကျဉ်တတ်မှုကလုံလောက်အောင်မရဘူး။တခြားအဖြစ်ကြောင့်အားစားနိုင်နေလို့ရှင်းရတယ်။အဲ့ဒီကွာတော့ကျွန်တော်တို့တိုင်းမှာတော်တော်ကြီးလိုအပ်နေတဲ့အချက်တစ်ချက်ဖြစ်နေပါတယ်။အရင်အကြီးဆုံးကတူနဲ့တူပူးပေါင်းဆောင်ရွက်ရမယ်။ဒီသွားလုပ်ငန်းမှာတာဝန်ယူမှုတာဝန်သိမှုစိတ်ကိုယူကြည့်ပါလိမ့်။အဲ့တာဝန်ယူမှုတာဝန်သိမှုလေးတော်တော်လေးကိုအားနည်းနေတယ်ကျွန်တော်တိုင်းမှာ။ဒါပေမဲ့ကျွန်တော်တို့ပြည်ရဲ့အဘောကကြတော့ဒေသကြီးလေးတွေဒေသတစ်ခုလေးကိုစနေနေ့ဇပိုက်လေးနဲ့ပုံစံမျိုးလေးရှိတယ်။အဲ့ခါကြတော့ဘယ်လိုပြောကြမလဲပြည့်တဲ့တောင်းကိုမယူလိုက်ဘူးမယူလိုက်တဲ့ခါမှာခီးသွွားတွေကစိတ်နောက်ဆက်ဖြစ်သွားကြတယ်ဆိုပြီးနောက်ပိုင်းအဆက်ကြီးကကျန်တဲ့လူတွေကထိခိုက်သွားတယ
်2015ရွေးကောက်ပွဲမှာအများကလူလာတဲ့ NLD ပါတီအနိုင်ရလိုက်တဲ့အချက်ကလည်းမြန်မာနိုင်ငံကိုနိုင်ငံခြားခီးသွွားတွေပိုတိုးလာစေမယ်လို့မျှော်လင့်မိကြောင်းဦးဖြိုးဝေရာဇာကပြောပါတယ
်အားလုံးဒီအတိုင်းပဲဒီ NLD အနေနဲ့ landslide အောင်မြင်မှုပေါ်မှာမူတည်ပြီးတော့နိုင်ငံတကာကနေပြီးတော့အယုံဆိုင်မှုကမြန်မာပြည်ပေါ်မှာပို့ပြီးတော့အများလာတယ်ဆိုတာလုံးဝငြင်းလို့မရတဲ့အချက်တစ်ချက်ပါပဲအဲ့တော့အပြောင်းအလဲကိုလူတွေကမျှော်လင့်နေကြတာပြည်တွင်းအောင်ပြည်ပအဲ့တော့အပြောင်းအလဲဖြစ်တဲ့ဥစ္စာကိုသူတို့ကိုယ်တိုင်လက်တွေ့လာပြီးတော့ကြည့်ဖို့စိတ်ထားမျိုးရှိနေတယ်လို့လည်းထင်တယ်အဲ့တော့အရေးကြီးတာအဲ့လိုမျိုးဖြစ်နေတဲ့မြန်မာနိုင်ငံကိုလာချင်စိတ်ရှိတဲ့ဧည့်သည်ရဲ့လာချင်နေတဲ့ဆန္ဒကိုကျွန်တော်တို့ကအမိအယာဖမ်းပြီးတော့သူတို့အတွက်လွယ်ကူစွာလာရောက်လည်ပတ်လို့ရတယ်ဆိုတဲ့ပရင်းမျိုးကိုများများလွှင့်ပေးအံ့ဖို့လိုပါတယ်
မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်လာတယ်ဆိုပေမဲ့နိုင်ငံရေးတည်ငြိမ်မှုရှိမှသာခီးသွွားလုပ်ငန်းပိုအောင်မြင်လိမ့်မယ်လို့ဒေါ်သရိုးသူစာအောင်ကသုံးသပ်ပါတယ်
။ကျွန်တော်ဦးသိန်းစိန်အစိုးရတက်လာတဲ့အချိန်ပေါ့နော်။2017နောက်ပိုင်းခီးသွွားလုပ်ငန်းကတကယ်လည်းဖွံ့ဖြိုးလာပါပြီ။အမေဖွံ့ဖြိုးလာရင်ကျွန်တော်တို့ကျေးဇူးတင်ရဲ့သဘောကနိုင်ငံရေးတည်ငြိမ်မယ်ဆိုရင်ကျွန်တော်တို့ခီးသွွားလုပ်ငန်းကအောင်မြင်တယ်။ဒုတိယအချက်ကနိုင်ငံရေးတည်ငြိမ်မှုကျွန်တော်နိုင်ငံရေးဘလို့ဒီအကြောင်းလေးလုပ်နေလို့နိုင်ငံရေးတည်ငြိမ်မှုမရှိဘူးဆိုရင်ကျွန်တော်တို့တိုင်းပြည်မှာကျွန်တော်တိုင်းပြည်မှာမဟုတ်ဘူးမြန်မာနိုင်ငံမှာခီးသွွားမှာပြတ်တယ်မှာမဟုတ်ဘူးနိုင်ငံရေးနဲ့အများကြီးဆက်ဆက်နေတာ
ဒါအပြင်နောက်တက်လာမယ့် NLD ပါတီအစိုးရအနေနဲ့ခီးသွွားလုပ်ငန်းဆိုင်ရာမူဝါဒတွေကိုအသေးစားရေးဆွဲဖို့လိုကြောင်းဦးဖြိုးဝေရာဇာကအကြံပြုပါတယ
်လက်ရှိမြန်မာနိုင်ငံရဲ့ခီးသွွားဒီခီးစဉ်တွေကဒီလိုအရာဆိုတော့နည်းနည်းမြင့်နေတဲ့ဘက်မှာရှိနေတယ်ခင်ဗျာဒီကတော့အစိုးရတရားအနေနဲ့ကတော့ဈေးနှုန်းကိုတွားပြီးတော့ထိန်းချုပ်လို့တော့မရဘူးသို့တော်လည်းပဲခီးသွွားလုပ်ငန်းကိုပို့ပြီးတော့တိုးတက်အောင်လုပ်ဖို့ဆိုရင်ဝင်ငွေတိုးအောင်အရင်လုပ်မှလားဒါမှမဟုတ်ဧည့်သည်အရင်လောင်းဆွဲဆောင်မှလားအဲ့လိုမျိုးမူဝါဒနဲ့ပတ်သက်ပြီးတော့ရေးကြည့်တဲ့ဟာလေးတွေလည်းထည့်ပြီးတော့အစိုးရတရားအနေနဲ့စဉ်းစားဖို့လိုအပ်ပါမယ
်မြန်မာနိုင်ငံခီးသွွားလုပ်ငန်းဝန်ကြီးရဲ့တလောတုံးကပြောဆိုချက်အရ2015ခုနှစ်ဇန်နဝါရီလကနေအောက်တိုဘာလအထိနိုင်ငံခြားခီးသွွားဧည့်သည်ပေါင်း3,000နီးပါးလာရောက်ခဲ့တယ်လို့ပြောပေမဲ့ဒီအရေးအတွက်ထဲနည်းနိုင်တယ်လို့ခီးသွွားလုပ်ငန်းရှင်တွေကခံမှန်းနေကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်မင်းမြန်းတင်ပြခဲ့တာပါဆက်လက်ပြီးတော့ပြည်တွင်းပဋိပက္ခဖြစ်ပွားတဲ့ဒေသတွေနဲ့တဘာဝဘေးအန္တရာယ်ကြာရောက်တဲ့အခါမှာလူမှုတွေအနေနဲ့အမျိုးသမီးတွေရဲ့အရေးကိုလစ်လျူရှုနေစေဖြစ်တယ်လို့အမျိုးသမီးရေလှုပ်ရှားသူတွေကပြောပါတယ်။မြန်မာနိုင်ငံမှာအိုးအိမ်ဆွန့်ခွာထွက်ပြေးသူ6,400ကျော်ရှိနေပြီးအဲ့ဒီထဲမှာကိုဝန်ဆောင်မိခင်3,000နီးပါးအထိပါရှိတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေဖွဲ UNFPA ရဲ့2015အစီရင်ခံစာမှာပါရှိပါတယ် UNFPA ရဲ့သဘာဝဘေးအန္တရာယ်နဲ့ပဋိပက္ခတွေဒဏ်တွေကိုကြုံတွေ့နေရတဲ့မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအကူအညီပေးကြစို့ဆိုတဲ့အစီရင်ခံစာအကြောင်းကိုတော့ ကိုစီသူကပြောပြပေးမှာပါရှင
်မြန်မာနိုင်ငံမှာပြည်ရင်းပြည်ပခါတွေနဲ့တဘာဝဘေးရန်တွေကြုံတွေ့တဲ့အခါမှာအဓိကထိခိုက်ဆုံးရှုံးတဲ့အထက်မှာမျိုးသမီးတွေလည်းပါဝင်ပါတယ်လူလူအနေနဲ့ဒီလိုမျိုးကိစ္စတွေကြုံတွေ့တဲ့အခါမှာမြန်မာလူထုအမျိုးသမီးတွေမိန်းကလေးငယ်တွေအရေးကိုလိလူရှုထားစေဖြစ်တယ်လို့ကုလသမဂ္ဂလူ့ရေးရန်ပုံငွေအဖွဲ့ UNFPA ကစီရင်ခံစာတရက်ထုတ်ပြန်လိုက်ပါတယ
်ဒီအဓိကဖြစ်ကြရင်တဘာဝဘေးရန်တွေဖြစ်ကြလို့ရှိရင်ပေါ့နော်အဲ့မှာထိခိုက်ခံစားရတဲ့ဟိုလူရည်တွေမှာဟိုအကျုံးဝင်နေပေါ့နော်အမျိုးသမီးတွေမိန်းကလေးငယ်တွေပေါ့နော်သူတို့ရဲ့လိုအပ်ချက်တူဟာဟိုလှည့်လူရှုခြင်းခံထားရတယ်သူတို့ရဲ့လိုအပ်ချက်တွေကိုထည့်သွင်းစဉ်းစားခြင်းမရှိဘူးအဲ့ဒါမှကျွန်တော်တို့ကဒီလိုပြည်ပစာဖြစ်တဲ့ဒေသမှာအမျိုးသမီးတွေမိန်းကလေးအနေနဲ့ဘယ်လိုလိုအပ်ချက်မျိုးရှိရဲအဲ့လိုလိုအပ်ချက်တွေတွေဘာတွေလောက်ကန်ဆောင်ရွက်စဉ်းနေဆိုတော့မိမောင်းထုတ်ပြစဉ်းနေအတွက်ကျွန်တော်တို့ဒီအစီရင်ခံစာကိုနှိပ်စက်တာပါရှင
် UNFPA ရန်ကုန်ရုံးခွဲကြားမအခြေပြုစံဖတ်မှုရဲ့ညီနိုင်ရေးမှုမတ်မီမီတင်းအောင်ပြောဆိုခဲ့တာပါတဘာဝဘေးရန်တွေနဲ့ပြည်ပခါများတန်ကိုကြုံတွေ့နေရတဲ့မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်အကူအညီပေးကြစို့ဆိုတဲ့ UNFPA ရဲ့ဒီနေ့2015အစည်းအဝေးခန်းစာမှာကိုဝင်ဆောင်မိန်းကလေးငယ်တွေရဲ့အရေးလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေနဲ့မျိုးသမီးတွေအရေးကိုအဓိကထားဖော်ပြထားတာပါ UNFPA အနေနဲ့အမျိုးသမီးငယ်တွေရဲ့မျိုးဆက်ပွားကျမ်းမာရေးကျမ်းမာဒန်းတူကြံဖတ်မှုတွေလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေကိုလည်းဆောင်ရွက်ပေးနေတယ်လို့မတ်မီမီတင်းအောင်ကဆိုပါတယ
်ဒီမျိုးဆက်ပါကျမ်းမာရေးနဲ့ပတ်သက်လို့ရှိရင်ကျမတို့ဘက်ကနေပြီးတော့ပေါ့နော်ဒီကိုယ်ဆောင်ဆောင်ရှားမှုကြီးကလေးမိဖမှုဆောင်ရှားမှုကြီးနောက်ပြီးတော့ဒီ contraceptive လို့ခေါ်တဲ့ဒီပရိသတ်တွေဒါစီဝေးတာကြီးပေါ့နော်နောက်ပြီး family planning နဲ့ပတ်သက်ပြီးတော့ဒီမြင်ဖွင့်တာကြီးအဲ့ဒီအစီအစဉ်တွေလုပ်ပြတာရှိတယ်။နောက်အလားတူပဲပေါ့နော်လိင်မိုင်းဆိုင်ရာစံဖတ်မှုနဲ့ပတ်သက်လို့ရှိရင်ဒီလိင်မိုင်းဆိုင်ရာစံဖတ်မှုတန်းကိုခံစားရတဲ့မျိုးသမီးလေးတွေအတွက်ပေါ့နော် psychosocial support လို့ခေါ်တဲ့စိတ်လူမှုပံ့ပိုးကူညီမှုနောက် counseling လို့ခေါ်တဲ့စိတ်သိမ့်သိမ့်လေးအကြံပေးတာကြီးပေါ့နော်အဲ့ဒါကြီးလုပ်ပြတာရှိတယ်။နောက်ဒီ case တွေဆက်လာတဲ့ case တွေပေါ်မှာစီမံခန့်ခွဲပြီးတော့တင့်တော်တယ်ဆောင်ရွက်ပြတာမျိုးတွေကျွန်တော်တို့ဘက်ကရှိပါတယ်
မြန်မာနိုင်ငံမှာပြည်ရင်းပြည်ပခါတွေကြောင့်ဒေသတွင်းအိုးအိမ်ဆုံးကွာထွက်ပြေးသူ6,400ကျော်ရှိနေတာပါ။ဒါဟာအရှိတောင်အရှဒေသတွင်းမှာဆိုရင်ပြည်ရင်းအိုးအိမ်ဆုံးကွာထွက်ပြေးနေထိုင်သူအများဆုံးရှိတဲ့နိုင်ငံဖြစ်တယ်လို့သူကဆက်ပြောပါတယ်။ပြည်ပခါတွေနဲ့တဘာဝဘေးရန်တွေအကြုံတွေ့ရတဲ့အခါမှာမျိုးသမီးငယ်တွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်ပွားနေစေဖြစ်တာကြောင့်ထိရောက်တဲ့အကူအညီတွေလိုအပ်နေစေဖြစ်တယ်လို့မတ်မီမီတင်းအောင်ကဖွင့်ရပါတယ
်။အဲ့မျိုးသမီးတွေအတွက်တည်တံ့ဖြစ်တဲ့ပေါ့နော်။ဒီကျမဟိုကိုဝင်ဆောင်ဆောင်ရှားမှုကြီးပေါ့နော်မိဖဖို့ကလေးမိဖဖို့ဆောင်ရှားမှုကြီးနောက်ပြီးတော့ဒီဟို family planning လို့ခေါ်တယ်ပေါ့နော်တဆက်ချတဲ့မျိုးဟိုဟာဒီနဲ့ပတ်သက်တဲ့ဆောင်ရှားမှုကြီးဒါတွေကပေါ့နော်လောလောဆယ်မှာအရေးမကြီးပါဘူးဆိုပြီးတော့လည်းပြည်လူရှုထားကြတယ်ဒါပေမဲ့ကျမတို့တဘာဝပေးရနေပါရီပဲဖြစ်ဖြစ်ပေါ့နော်ဒီလိုကိစ္စတွေကလိုအပ်တဲ့အတွက်ဒီလိုဆောင်ရှားမှုမျိုးကြီးဟာဒီဘယ်လိုပဲပြိပက္ခဖြစ်ဖြစ်ဒါမျိုးတွေလိုအပ်တဲ့ကျမတို့နောက်လာကြည့်မယ်ပေါ့နော်မျိုးဆက်ပါတမကြီးလိုပဲလိမ်မိုင်းဆိုင်ရာစံဖတ်မှုညာပတ်သက်လို့ရှိရင်လည်းဒီပြိပက္ခဖြစ်ပေါ်တဲ့ဒေတာဟိုအခြေအနေဒီမှာဆိုတခြားကိစ္စတွေလည်းဥသာပြဆောင်နေရတဲ့အတွက်အဲ့ဒီအတွက်သုံးသပ်တော့ဟိုကဟိုနှောင့်နေတာတွေပေါ့နော်ဟိုထဲတော့မစဉ်းစားရတာရှိတဲ့အတွက်ကျမတို့ကဒါကြီးကလိုအပ်နေပါတယ်ဆိုတော့
UNFP အနေနဲ့ကချင်နဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့အမျိုးသမီးတွေနဲ့ဆဲကျော်သက်မိန်းကလေးတွေအတွက်မျိုးဆက်ပွားကျန်းမာရေးဆောင်ရှောက်မှုတွေကိုလည်းဆရာဝန်တွေနဲ့တားဖွားဆရာမတွေနဲ့အတူကူညီပေးနေတယ်လို့ရေးပေါ်အခြေအနေတွေမှာဆောင်ရွက်ရမယ့်အခြေခံမျိုးဆက်ပွားလုပ်ငန်းများတင်နန်းတွေကိုလည်းလက်ကျင့်တင်ကြားပေးနေတာပါ။ဒါအပြင်ပြည်ပခဒေသတွင်းမှာရှိတဲ့မျိုးသမီးတွေကိုလည်းလိမ်ပိုင်းဆိုင်ရာကျန်းဖတ်မှုတွေနဲ့လူကုန်ကူးခြင်းမခံရအောင်ကာကွယ်ပေးနေတယ်လို့ဆိုပါတယ်။မျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ကျန်းမာရေးကိုဦးစားပေးလုပ်ငန်းတွေအဓိကထားတာဟာမိသားစုတွေနဲ့ရက်ရွာလူအဖွဲ့တွေကိုစီလုံးမှုရှိစေဖို့အတွက်အကောင်းဆုံးနည်းလမ်းလည်းဖြစ်တယ်လို့ UNFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဂျနက်ဂျက်ဆင်ကပြောကြားထားပါတယ်ခင်ဗျာ
ရောရှိမှာခင်ဗျာရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာတမရဦးသိန်းစိန်နောက်ကောက်ခွဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့စည်းကြစီတွေ့ဆုံခွင့်ရခဲ့ပြီဖြစ်ပါတယ်။နောက်တက်လာမယ့်အစိုးရတရက်ကိုချေချုံမှုဝင်တဲ့အာနာလွှဲပြောင်းနိုင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီသတင်းထုတ်ပြန်ချက်တွေမှာဖော်ပြပါရတယ်။ဒါဟာဆိုလို့ရှိရင်ဒီအနိုင်ရပါတီတရက်ကိုချေချုံမှုဝင်တဲ့အာနာလွှဲပြောင်းတာဟာမြန်မာတမိုင်းမှာပထမဆုံးအကျင့်ဖြစ်ပါလိမ့်မယ်။သရရှင်ဤအနေနဲ့ကရောဘလူးယူဆပါလေ။အာနာလွှဲပြောင်းရေးဟာချေချုံမှုဖြစ်လိမ့်မယ်လို့ထင်ပါလား။ဒါပြင်ဒီဒေါန်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီတွေ့ဆုံခဲ့ကြတဲ့ရလတ်တွေဟာရလတ်ကောင်းတွေတကယ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါသလားအခုလာမယ့်စနေညပိုင်းဒက်ရီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမင်းများလို့တဲ့အကြောင်းရက်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။
စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်လက်ပြီးတော့ရန်ကုန်မြို့တော်စီရင်တာယာရေးကော်မတီအနေနဲ့ရန်ကုန်တိုင်းအစိုးရကိုအတိမပေးခဲ့ဘဲလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေရှိခဲ့တယ်လို့ရန်ကုန်တိုင်းစီရင်စစ်ချုပ်ရုံးကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်မှုတွေလည်းရှိနေပါတယ်။လုပ်ငန်းတွေလှုပ်ဆောင်တာမှာတိုင်းအစိုးရမသိပဲလုပ်ငန်းတွေလှုပ်ဆောင်ထားတာတွေအပြင်ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီလှုပ်ဆောင်မှုတွေကြောင့်နိုင်ငံတော်အနေနဲ့အကျိုးအမြတ်တွေဆုံးရှုံးနှင်နာရမှုတွေလည်းရှိခဲ့တယ်လို့ရန်ကုန်တိုင်းစင်းစစ်ချုပ်ရုံးကပြောဆိုလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဒီကနေ့တိုင်းလွတ်တော်မှာရန်ကုန်မြို့တော်စီမင်းတာယာရေးကော်မတီအနေနဲ့ရန်ကုန်တိုင်းအစိုးရကိုအတိမပေးပဲလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြဝေဖန်မှုတွေပြုလုပ်ခဲ့ပါတယ်ထုတ်ပြန်ထားတဲ့ရန်ကုန်တိုင်းစီရင်စစ်ချုပ်ရုံးအစီရင်ခံစားရရန်ကုန်မြို့တော်စီမင်းတာယာရေးကော်မတီအနေနဲ့ရန်ကုန်တိုင်းအစိုးရကိုအတိမပေးပဲလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေရှိခဲ့တဲ့အပြင်ရန်ကုန်မြို့တော်စီမင်းတာယာရေးကော်မတီရဲ့လှုပ်ဆောင်ခဲ့တဲ့လုပ်ငန်းအချို့ကြောင့်လည်းနိုင်ငံတော်အနေနဲ့အကျိုးအမြတ်တွေဆုံးရှုံးနှင်နာခဲ့မှုတွေလည်းရှိခဲ့တယ်လို့ဒီစီရင်ခံစားကဖော်ပြထားပါတယ
်ဝါစီတတိခွန်ဌာနသည်ကော်မတီနှင့်မြေယာဖော်ထုတ်ခြင်းအကျိုးတူလုပ်ငန်းနှင့်ဆက်လင်း၍ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးတို့တင်ပြမှုမရှိပါကော်မတီမှဆောင်ရွက်ပေးရမည့်လုပ်ငန်းများအတွေ့ကုန်ကြမ်းပြည်စည်းရေးငွေတန်ဖိုးသင့်ဖော်ပြခဲ့တော်လဲ၎င်းကော်မတီတို့ခွဲဝေပေးသည့်မြေွက်များကိုမူတန်ဖိုးသင့်ဖော်ပြမှုမရှိပါလန်ဒရာဌာနအနေဖြင့်ဆောင်ရွက်နေသည့်လုပ်ငန်းများဖြစ်သည့်အားကြော်စွာနိုင်ငံတော်အနေဖြင့်ငွေကျပ်20.15 ဘီလီယံနှစ်နာကဲကြောင်းသိရှိရပါသည်ရန်ကုန်တော်စီမံအိတ်ကော်မတီသည်မိမိလျှောက်ရှိအခွန်ဌာနအနေဖြင့်စာချုပ်ပါဆောင်ရည်လုပ်ငန်းများကိုဆောင်ရည်နေခြင်းမရှိပါကလန်ဒကဌာနရှိကျွမ်းကျင်သောအင်ဂျင်နီယာများ၊စည်ရန်နေရာများလုံလောက်စွာရှိပြီးမိမိကိုယ်တိုင်ဆောင်ရည်မည်ဆိုပါကနိုင်ငံတော်အတွက်အကျိုးအမြတ်များစွာရရှိနိုင်မည်ဖြစ်ကြောင်းသိရှိရပါသည်။
ရန်ကုန်တိုင်းစည်ရင်စစ်ချုပ်ဦးမြင့်အောင်ကပြီးခဲ့တဲ့ဒီဇင်ဘာ1ရက်နေ့ကခုလိုလွှတ်တော်မှတင်ပြပြောဆိုခဲ့တာဖြစ်ပါတယ်။ဒီလိုတင်ပြခဲ့တာနဲ့ပတ်သက်ပြီးဒီကနေ့ကျင်းပတဲ့တိုင်းလွှတ်တော်အစည်းအဝေးမှာတော့မြို့တော်ဝန်ဦးလာမြင့်ကခုလိုပြန်လည်ဖြေကြားခဲ့ပါတယ်
။အဲ့ဒီလုပ်ငန်းကတော့ရန်ကုန်မြို့တော်စည်ရင်တာယာကော်မတီနဲ့ကျစ်တဲ့ဆောင်ရည်ကော်မတီတို့အကျိုးတူဆောင်ရည်တဲ့လုပ်ငန်းဖြစ်ပါတယ်။အဲဒီလုပ်ငန်းဆောင်ရည်တာကိုအခွင့်အရေးခေါ်ယူခဲ့ခြင်းမရှိပါဘူး။ဒီအကျိုးတူလုပ်ငန်းဆောင်ရည်နိုင်ဖို့18ရက်9လ2012ကျင်းပတဲ့ကော်မတီဝင်များဌာနမှုများအစည်းအဝေးမှာတင်ပြဆွေးနွေးချက်တဲ့ပြင်9ရက်17လ2012ကော်မတီဝင်များအစည်းအဝေးသို့တင်ပြပြီး45ချို့55နဲ့16တလ2010ရာနှစ်မှာလုပ်ငန်းတော်တူစာချုပ်ချုပ်ဆိုကအကျိုးတူဆောင်ရည်ခြင်းဖြစ်ပါတယ်။
ဒီပေါ်မှာဗဟန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကတော့ရန်ကုန်မြို့တော်စီမင်းသားရေးကော်မတီရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးခုလိုဝေဖန်ခဲ့ပါတယ
်။ဒီလူတွေရဲ့မျက်နှာမှုကတစ်နှစ်လျင်5.5 ဘီလီယံမျက်နှာတယ်ဆိုတာကိုဒီအစီရင်ခံစာရရှိရပါတယ်။ဒီလူဗန်နာဝေမျက်နှာမှုတစ်နှစ်လျင်5.5 ဘီလီယံအတွက်ကိုဒီစာချုပ်ချုပ်ဆိုခဲ့တဲ့အစိုးရအဖွဲ့အနေနဲ့ဘလို့တာဝန်ယူဆောင်ရွက်မှာပါလေအဲ့ဒီလိုမျက်နှာမှုတွေအတွက်ဘီသူကတာဝန်ယူမှာပါလေ
ဒီပြင်တိုင်းဒေသကြီးစည်ရင်စစ်ချုပ်ရဲ့အစီရင်ခံစာမှာဖော်ပြထားကြတဲ့အရတိုင်းဒေသကြီးရဲ့ခုံဆုံးရှုံးမှုဖြစ်ပေါ်နေတဲ့လုပ်ငန်းတွေဟာလည်းရန်ကုန်မြို့တော်စီမင်းသားရဲ့ကော်မတီနဲ့ဆက်ဆက်လှုပ်ဆောင်နေတဲ့လုပ်ငန်းတွေပဲဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးမြို့တော်ဝန်ဦးလာမြင့်ကတော့ဒီကနေ့လွှတ်တော်မှာခုလိုရှင်းလင်းပြောကြားခဲ့ပါတယ
်။ရန်ကုန်တိုင်းဒေသကြီးအစိုးရဘက်နဲ့ရန်ကုန်မြို့တော်စီမင်းသားရဲ့ကော်မတီဟာရခိုင်ကာလငွေကြေးတန်ဖိုးမြင့်ငန်းတန်ဖိုးများပေါ်မူပြီးငန်းကားတွေဈေးနှုန်းတွေသတ်မှတ်စာချုပ်ထုတ်ဆိုခဲ့ပြီးလက်ရှိကာလတာဝန်ရှိသူတွေနဲ့အရင်ထုတ်ဆိုခဲ့တဲ့စာချုပ်တွေပေါ်မှာခေတ်ကာလနဲ့ယောညီတဲ့အန်ကနိုးသားတွေရရှိသေးဖို့စာချုပ်ပါတိကရနှစ်ဖက်ညီတိုင်းဆောင်ရွက်တာဆောင်ရွက်လက်ရှိပြီးကော်မတီရဲ့ငန်းကဝင်ငွေတိုးမြှင့်ရရှိဖို့စဉ်ဆက်မပြဆောင်ရွက်ရှိပါကြောင်းဆွေးနွေးအပ်ပါတယ်
လုပ်ငန်းလှုပ်ဆောင်တာမှာပွင့်လင်းမြင်သာမှုအားနည်းမှုနိုင်ငံတော်ရဲ့ရနိုင်မဲ့အကျိုးအမြတ်တွေဆုံးရှုံးနှင်နာခဲ့မှုနဲ့ပတ်သက်ပြီးရန်ကုန်မြို့တော်စီမင်းသားရေးကော်မတီအနေနဲ့ဘယ်လိုပြန်လည်ဖြေရှင်းမလဲဆိုတာကိုလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကဒီကနေ့လွှတ်တော်မှာမေးမြန်းခဲ့ပေမဲ့မြို့တော်ဝင်ကတော့ဒီအပေါ်မှာဘာမှပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးရှင်
။မေခသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ VOA မြန်မာပိုင်းစီစဉ်တွင်ကို9နိုင်ကနေ10နိုင်ထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့အပတ်စဉ်ကန္တာတွေထဲမှာတော့အမျိုးသမီးကန္တာ၊သုရဆုံလင်အမေရိကန်တခွင်နဲ့တိုက်ပန်တဲ့နီးမညာကန္တာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။သုရဆုံလင်အမေရိကန်တခွင်မှာကြားရမှာကတော့
ဟိုပိတ်ပတ်က2မျိုးတွေ့ရတယ်ဗျ။ဒီပေါ့မဲရေးစိတ်ဝင်စားတဲ့ပိတ်ပတ်တွေလည်းရှိပါတယ်ခင်ဗျ။ဟုတ်ကဲ့။အားလုံးဒီပါတော့မြန်မာပြည်ရဲ့လက်ရှိအခြေအနေကိုသိကျင်ကြတယ်။မနပြီးတောင်းလဲတာကိုမြင်ကျင်ရတယ်။အဲ့ဒီအတိုင်းဝိုင်းတွေ
ဆာရေးဆရာဥဖုံးဓာတုပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။အခုတော့အရင်ဦးဆုံးအနေနဲ့အမျိုးသမီးကန္တာကိုတင်ပြပေးပါမယ်။1955ခုနှစ်ဒီဇင်ဘာလ1ရက်နေ့ကရိုဇာဖတ်ဟာလူဖြူလူမဲအသားအယောင်ခွဲခြားရေးကိုကန့်ကွက်တဲ့အနေနဲ့အယ်ဘာမာပြည်နယ်မွန်ဂိုမရီမြို့မှာလူဖြူတူအတွက်ဘတ်စကားပေါ်မှာနေရဖဲပေးဖို့ညှင်းဆုပ်ခဲ့လို့အဖမ်းခံခဲ့ရပါတယ်။ခုလိုတာမန်လူမဲအမျိုးသမီးတူရဲ့တတိရှိလာတဲ့လောက်ရဟာဂနေ့အထိလူအများကိုအားကျစေခဲ့တယ်လို့သမ္မတဘရက်အိုဘားမားကအဲ့ဒီသမိုင်းတင်ဖြစ်ရရဲ့260ပြည့်အထိမ်းအမှတ်မှာပြောကြားလိုက်ပါတယ်။ပြည်သူအခွင့်အရေးအတွက်စွန်းစွန်းတမန်ဆောင်ရွက်ပေးခဲ့သူရိုဇာဖတ်နဲ့ပတ်သက်လို့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လှလှသန်းကစူးစီးတင်ပြထားပါတယ်ရှင်။
I had not planned to get arrested. I had planned to do without having to end up in jail, but when I had to face
မနီနဲ့အဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါလေ။ဒါပေမဲ့လို့ကျမအဖမ်းခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရတယ်ဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူခွင့်ရလှူရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူရိုဇာပါ့ခ်ပဲဖြစ်ပါတယ်။အာဖရိကနယ်ဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့တားရောင်ခွဲခြားမှုအဆုံးသတ်ရေးကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ရိုဇာပါ့ခ်ကတော့အထင်ရှားဆုံးပုံကိုယ်တွေနဲ့တူးလို့ဆိုရမှာပါ။ချိန်ကတော့လွန်ခဲ့တဲ့260 1955ခုဒီဇင်ဘာလ1ရက်နေ့ပဲဖြစ်ပါတယ်။သူစဉ်အသက်40နှစ်အရွယ်ရှိပြီဖြစ်တဲ့ရိုဇာပါ့ခ်ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့အယ်လဘမ်းပြည်နယ်မွန်ဂိုမရီမြို့မှာဘတ်စကားဒီဇင်ပေါ်မှာလိုက်ပါလာပြီးလူပြူတူအုပ်တွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။သူစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, 4 of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲလေးဦးရှိခဲ့ပါတယ်။တဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ဘတ်စကားရက်တော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ရူဇာပါ့ခ်ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ရူဇာပါ့ခ်ကပြောခဲ့တာကတော့
Well I had work and I can't say wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူး။ကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပြီးပြီးစီးတာမှုလို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါလေ။ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ရိုဇာပါ့ခ်ကပြောခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကိုရိုဇာပါ့ခ်ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါရိုဇာပါ့ခ်ရဲ့မွန်ဂိုမရီမြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေက အခန့်ခဲ့လို့အဖန့်ခန့်ခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖန့်ခန့်ခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကူမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မွန်းဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။သူစဉ်လူမဲဖွဲ့စည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါတယ်။ထို့သဖြင့်သူစဉ်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသကင်းပဲဖြစ်ပါတယ်။သူစဉ်လူပြူလူမဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြင်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Segregation in public transportation will pass away.
အများပြည်သူအသုံးပြုတဲ့တည်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ဒေါက်တာမာတင်လူသကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ရိုဇာပါ့ခ်စ်ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်းလှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလိုဒီထရိုက်မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလည်းဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒန်းတူခွင့်ရရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1996ခုနှစ်မှာသူစဉ်သမ္မတဘီလ်ကလင်တန်ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတဆိတ်ဖြစ်တဲ့သမ္မတရဲ့လွတ်မြောက်မှုဆုတဆိတ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေဆိတ်ဆုကိုလည်းသူကိုချီးမြှင့်ခဲ့ပါတယ်။သူစဉ်သမ္မတကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ခေတ်အမေရိကန်သမိုင်းမှာအထင်ကရအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြူရင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲရူဆာပါ့ခ်စ်ဟာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော့လွန်ပြီးတခြားဒန်းတူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတဆိတ်အပြင်ကျွန်တော်နဲ့အတူလွှတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရွှေစည်းစုသူ့ကိုချီးမြှင့်ပါတယ
်။ Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတ Barack Obama အမှတ်တရပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ We honor this woman Rosa Parks by finding within ourselves.
ကျွန်တော်တို့ဒီကနေ့ကာရဝပြုတဲ့အမျိုးသမီးကြီးဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူး။ကျွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူး။အထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူး။ထိတ်တန့်တက္ကသိုလ်ကဘွဲရသူလည်းမဟုတ်ပါဘူး။စုဘဝအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူဟာဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့လွှတ်တော်အမတ်တွေသမ္မတတွေရဲ့နာမည်ကိုမေ့သွားကြရင်တောင်မှဒီအေးအေးဆေးဆေးနေရတဲ့အမျိုးသမီးရဲ့နာမည်ကိုတော့အမြဲသတိရနေကြမှာပါ
။ Rosa Parks ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ်
။ In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲအပြည့်ပြတ်တသားအတည်ပေးခဲ့တာကကိုကိုကိုလူမြအောင်လုပ်ကြဖို့ဆိုတာပါပဲ
။1973ခု February 4ရက်နေ့မှာမွေးဖွားခဲ့သူ Rosa Parks အနေနဲ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပြီးဖြစ်ပေမဲ့လို့လေသူအသက်တရာပြည့်အထိတ်မှဖြစ်စာလိုက်ကြီးကနေသူ့ကိုဂုဏ်ပြုတဲ့စိတ်ကောင်းကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။လူပြူလူမဲခွဲခြားမှုကိုအာခံတဲ့သူ့ရဲ့သတိရှိလာတဲ့လောက်ရရဲ့260ပြည့်အထိတ်မှဖြစ်တဲ့ဒီဇင်ဘာလတရနေ့ကသမ္မတဥပမကနေကြီးညာချက်တရားထုတ်ပြန်ခဲ့ရမှာတော့သူ့ရဲ့သတိရှိလာတဲ့ဒီလောက်ရဟာဂဏိအထိလူအလုံးကိုဆက်ပြီးအားကျစေခဲ့တဲ့အကြောင်းနဲ့အသားရောင်ခွဲခြားတဲ့ဘတ်စကားပေါ်မှာလူပြူတူးတွေနေရာထမပီးခဲ့တဲ့မတရားမှုကိုခေါင်းငုံမခံတဲ့သူ့ရဲ့လူရဟာလေအမေရိကန်နိုင်ငံတခုရင်ပြည်သူအခွင့်အရေးလှုပ်ရှားမှုကြီးပေါ်ပေါက်စေဖို့ကူညီအစပြုခဲ့တာလည်းဖြစ်ပါကြောင်းသမ္မတရဲ့ကြီးညာချက်မှာဖော်ပြထားတဲ့အကြောင်းတင်ပြရင်း ဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me
ဒေါ်လလှသန်းစူးစီးတင်ဆက်ခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သူရဆုံလင်အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်သူရဆုံလင်အမေရိကန်တခွင်အစည်းအဝေးမှာအမေရိကန်ပြည်ထောင်စုအတွင်းကျင်းပတဲ့စာပေဟောပြောပွဲတွေမှာပါဝင်သူစာရေးဆရာဦးဖုံးဓာတုကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားတာကိုတင်ပြပေးမှာပါ။ဆက်လက်နားဆင်ကြည့်ကြပါရှင်။
ဒီဆရာဦးဖုံးတို့အဖွဲ့ပေါ်တော့အမေရိကကိုရောက်နေပြီးတော့စာပေဟောပြောပွဲတွေလုပ်နေတာမှာဒီဆရာအနေနဲ့ဘယ်လိုအကြောင်းတွေကိုအဓိကထားဟောပြောပြပါလဲခင်ဗျ။အ
ဲကျွန်တော်တို့အဝေးရောကျွန်တော်တို့မြန်မာပြည်သားတွေပေါ့နော်မြန်မာပြည်ကိုလွမ်းနေတဲ့စစ်ကလေးတွေပြပြဖို့အတွက်မြန်မာပြည်မှာရှိရသောစာပေတွေဝတ္ထုတွေကြပြားတွေအကြောင်းကိုအဓိကထားပြောပြပါတယ်။အဲပထမတော့ကျွန်တော်တို့ဒီဟိုပေါ့ဆရာတင်မိုးရေးတဲ့ကြပြားတော်တော်များများကိုရွတ်ပြဖြစ်တယ်ဗျ။ဆရာတင်မိုးကသူ့ရဲ့ဒီပေါ့အမေရိကကိုသူလာတဲ့ခါမှာသူတွေ့ရတဲ့အမေရိကရောက်နိုင်ငံတကာရောက်မြန်မာတွေရဲ့အခက်အခဲတွေနိုင်ငံတကာရောက်မြန်မာတွေရဲ့မြန်မာပြည်ပေါ်မှာရှိတဲ့ဖြစ်တဲ့စိတ်တွေကိုဖွဲ့ကြပြားတွေကိုအဓိကထားရုပ်ဖြစ
်ဟုတ်ကဲ့ဆရာဟိုဒီကလေစာပေပေးတက်တင်နဲ့တွေ့တဲ့အခါမှာရောကျင်းတဲ့အားအမှုရှိပါလားခင်ဗျဟ
ုတ်မြို့ပေါ်မူတည်ရပေါ့ဥပမာကျွန်တော်တို့ဒီ fourth wing ဆိုရင်လည်းအတိုက်အတာတစ်ခုဒီအားရတယ်နယူးယောက်ကတော့တော်လေးကောင်းတယ်နောက်ပြီးကျွန်တော်တို့ဒီ Washington DC လည်း Washington ပေါ့နော်အမေလန်းကလည်းအတော်လေးခောင်းနေဟောလို့အများပြတော့ဒီဟိုပါပေါ့လေဘာပြီကိုလွမ်းနေမိသားစုတွေဘာပြီကိုပြော်လိပူညီနေတဲ့ပုံကိုယ်တွေညာပြီးစာပေကိုစိတ်ဝင်စားတဲ့အတိုင်းဝိုင်းညားလို့
ဟုတ်ကဲ့ဟိုဒီမျိုးတွေမှာလေဒီဆရာဟောပြောခဲ့တဲ့အတွေ့အကြုံရပေါ့ဒီကစာပေပြည့်တက်တဲ့အနေနဲ့ရောဟိုဘလို့အကြောင်းအရာမျိုးတွေကိုသူတို့ပို့ပြီးတော့စိတ်ဝင်စားတာမျိုးတွေ့ရလဲခင်ဗျအ
ဲသူတို့ကတော့ဟိုပရိသတ်ကနှစ်မျိုးတွေ့ရတယ်ဗျဒီပေါ့မယ်ရေးစိတ်ဝင်စားတဲ့ပရိသတ်တွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့အားလုံးဒီပါတော့မြန်မာပြည်ရဲ့လက်ရှိအခြေအနေကိုသိကျင်ကြတယ်နာပြီးတောင်းလဲတာကိုမြင်ကျင်ရတယ်အဲ့ဒီအတိုင်းဝိုင်းနေပဲလူတိုင်းဒီပါအဲ့လိုအာရုံနဲ့လာကြတာများတာဘေးပြီးတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ဟိုအခုဆိုလေဒါဆရာတို့ကဒီအမေရိကန်ပြည်အောင်စုနောက်ဘက်ကန်ယူရန်ကနေပေါ့ဒီအရှေ့ဘက်ကန်ယူရန်အထိကိုကားနဲ့လာခဲ့တာဆိုတော့ဒီလန်ခီရဲ့အတွေ့အကြုံလေးတွေရောနည်းနည်းတော့ပြောပြပြပါလားခင်ဗျအ
ဲလန်ခီအတွေ့အကြုံကတော့ကျွန်တော်တို့ဒီဟိုပေါ့လေပြည်နယ်ကြီးအများကြီးကိုဖျက်လာတဲ့အခါအဲတနေ့ရက်မှကျွန်တော်ပြောပြတာရှိတယ်ဗျအမေရိကန်နိုင်ငံကြီးဒီလိုပေါ်လေဖုံပြိုးတိုးတက်ဖို့ပေါ့နော်ဒီမှာ discrimination ရှိဘောနော်အလုံးအားခွဲကြတာကိုအပြစ်အကြီးကြီးတစ်ခုကျူးလွန်တဲ့မျိုးတနည်းအားဖြင့်ပြောရရင်တရားဥပဒေစိုးမိုးတဲ့အတွက်ဒေပီနယ်ဆက်ပြန်ညီညွတ်ချက်ချင်းဖြစ်နေတာကိုတွေ့ရတယ်ပေါ့တဲ့အချက်နောက်နေ့အဓိကသာပြောထွက်တာအမေရိကန်ပြည်တော်စီရဲ့နှစ်နေရာလောက်လုံးရုပ်ကန်ရတာပေါ့နော်ဒီလိုအခြေအနေရောက်ကျွန်တော်တိုင်းပြည်လည်းနှစ်နေရာရုပ်ကန်ရမလားပေါ့နော်ကျွန်တော်ကတော့ကလေးတွေ့လိုက်တယ်ပေါ့ဒီနေ့90ရှိတဲ့အမေရိကန်နှစ်နေရာကြာရင်မြန်မာပြည်ကအမေရိကန်နိုင်ငံရဲ့ပြည်နယ်တစ်ခုစာလောက်ပဲရှိတာဆိုတော့နေရာကို90နဲ့စာရင်၄ပဲရတယ်၄နှစ်တည်းဘာလို့တိုက်ပြီးမငင်းကြရမှာလဲပေါ့အဲ့လိုယူဆလေးတော့ကျွန်တော်ဒီလိုမျိုးပြောပြပါတယ်ခင်ဗျဟုတ်ကဲ့အားလုံးဒီအမေရိကန်နိုင်ငံလုံးကလမ်းပတ်ဆက်တွေဒါတွေပြောကြမလို့တော့အကူကောင်းတာပေါ့ဗျာ
ဟုတ်ကဲ့ဟိုနောက်တစ်ခုပေါ့ဩပေါ့လေဟိုအခုလို့ပေါ့ဒါဆရာတို့ဖြတ်တန်းခဲ့တဲ့ဟိုတစ်လျှောက်လုံးမှာပေါ့လေအခုဒါဒီတိုင်းပြည်ကိုရောက်လာတဲ့အခါကျတော့ဒီလိုမတူတဲ့ယဉ်ကျေးမှုနှစ်ခုအောက်မှာရောထူးထူးခြားခြားတွေ့ကြုံခဲ့တဲ့အကြောင်းလေးတွေကိုပြောပါဆိုရင်ဘာဟိုဟိုထောက်ပြပြီးတော့ပြောချင်ပါလဲခင်ဗျအ
ဲယဉ်ကျေးမှုမတူတာဒီမှာအလှတရားအဖြစ်ဒီလက်သင့်ခံတာကိုသဘောပေါက်ပြီသူနဲ့ကိုယ်နဲ့ယဉ်ကျေးမှုမတူဘာသာစကားမတူဥပမာဟိုကျွန်တော်အဲ့လိုစကားပြောတဲ့အခါမှာဟိုကျွန်တော်အတန်အတွက်ကဒီကလူတွေဒီကနားထောင်နေသူတွေသိနားမလဲဘူးပေါ့ตลอดจนอภิมณีมุจนอาจารย์เลยติสระเข้ามาเลยตรุญญญาเลยเปียสโลจนแล้วดีมาก็ยังไม่ดูดากูอ่ะอลาเตียอาชีพดีอ่ะหลูเนี่ยตบท้าไปไหนน่ะจนจีนูนุขันษาได้เปียเราสีมาแล้วไอ้หลูไม่รู้ยังจิ้มไม่ดูส่วนก็ปฏิบัติเตียเนี่ยเราก็ชุ่มเยณีได้อเส้นมาเลยทีนี้เลยพอตะดีๆจนตุ๊ดละมาขึ้นมาแล้วเปียโอเคโอเค
ဆရာအခုဆိုလို့ရှိရင်ပေါ့လေဒါဟိုအမေရိကန်ပြည်အောင်စုတဝမ်းမှာဒါမြန်မာတွေတော်တော်များများနေကြတဲ့မြို့တွေမှာစာပေဟောပြောပွဲလှုပ်လာတာပေါ့လေအဲလှုပ်လာတဲ့အခါကျတော့ဒီမြန်မာပြည်သူပြည်သားတွေရဲ့ထူးခြားချက်ပေါ့လေအဲသူတို့ရဲ့ထူးခြားချက်ကိုပြောပါဆိုလို့ရှိရင်ရောဆရာဗာရီမန်တွေ့ရလဲခင်ဗ
ျသူတို့တွေကတော့ဒီအလုံးလူတိုင်းအလုံးလှုပ်ကြကြတယ်ဗျဟိုကျွန်တော်တိုင်းပြည်မှာကျတော့ငွေရှာတာဗျအလုံးလှုပ်တာမဟုတ်ဘူးကျွန်တော်အဲ့လိုမြင်တယ်ဗျလူလုံးတန်းငွေရှာတာအမှတ်တမဲ့ပြည်ရောနေဒီမှာကလွတ်ချင်း၈နာရီပေါ့တနာရီကိုဥမာ30ရမလား30ဒေါ်လာရမလား30
ဆန္ဒဝါလာဆက်တော့လာမျိုးရှိမှာပေါ့နော်သူလှုပ်ချိန်တိုင်းမစနစ်တကျအချိန်မှန်အချိန်မီသွားတယ်အချိန်မှန်ရောက်တယ်လှုပ်ချိန်ပြီးရင်သူမှာဘာပရက်ရှာမှမရှိဘူးလေသူကသူအလှုပ်ချိန်ကအမှန်သွားရတယ်အကျိုးရှိမှာကျတော့အလှုပ်ချိန်အကန့်အသတ်လည်းမရှိဘူးအဲတလဲစအလှုပ်လို့နေတယ်လို့ပြောပြီးတိုင်းပြည်က260လောက်250ကျော်လောက်အထိ260မီပါအထိမတိုးတက်ရတာကျွန်တော်အလုံးမလုံးတာတေချာတာတော့ဒီသမိုင်းသက်တည်ကြီးပေါ့ဗျာဒီမှာတော့လူတိုင်းအလှုပ်လှုပ်တယ်အမေဆုံးများသာသမီများမွေးတာလေအမ၄00လောက်ရှိတဲ့လူသားစုဆိုရင်ကိုသာသမီထိန်းတာကိုအလုပ်တစ်ခုအဖြစ်ဒီကတတ်မှတ်ပေးတယ်ဗျ။အ
ဲဆရာအနေနဲ့ကာလတစ်ခုဒီမှာဖြတ်တန်းပြီးပြီဆိုတဲ့အခါကျတော့ပေါ့လေဟိုဒီမှာရှိတဲ့ပေါ့လေလူငယ်တွေရဲ့ပညာရေးစနစ်နဲ့ပတ်သက်ပြီးတော့ဟိုဆရာအနေနဲ့ဟိုစိတ်ထဲမှာမှတ်မှတ်သားသားရှိမိတာလေးကိုပြောပြပေးပါလားခင်ဗျ။
And what ပညာရေးရတာကဘာလို့အများကြီးကွာလာပေါ့ဗျာဒီက critical thinking ပေါ့မှာအခြေခံတဲ့ education လေကျွန်တော်ဆရာတော့တစ်ဖက်သက်ပေါ့ဗျာနော်ဒီ one sided based in education ပေါ့ဟို true ကျလာကျလာပဲမှာတိကျရလဲဆိုကျွန်တော်တို့ Washington ဟိုပါလေကျွန်တော်တို့ New York မှာ New York ကကျွန်တော်တို့ဒီဟိုမှာအိမ်တွေမှာတဲတာမိသားစုအိမ်တွေမှာတဲတော့ and ဟိုမှာထင်တယ်ပြကျွန်တော် Long Island နဲ့ထင်တယ်တဲတော့တမီးလေးက၅တန်းသူကစာရွက်ဖြာသူကမမြင်ဘူးသူကဟုတ်ကဲ့သူကဟိုကျွန်တော်တို့မြင်ဘူးကျင်တယ်ကျွန်တော်တို့လိုတဲ့အချိန်မှာသူကကြောင်းသွားပြီကျွန်တော်ပြလာတဲ့အချိန်ကသူက8ပြီဆိုတော့သူလည်းမတွေ့ကြဘူးပေါ့အဲ့တွေ့ရတယ်ဝမ်မစ်ဆမ်မစ်ပြမှာကိုကျွန်တော်စက်သိမ်းမြတ်ထားမြတ်ခံစားရတယ်။သူကဘောလင်းငါးပန်းအကြောင်းသူလေးဖြစ်ပြနေတယ်။သူကသူမှာ project တွေရှိတယ်။သူမှာ assignment တွေရှိတယ်။သူကသူနဲ့ကျွန်တော်မဘီမှာရှိတဲ့ပုဂံဖရားတွေအကြောင်းပြောတဲ့အခါသူကကျွန်တော်တဲ့ပိုသိနေတယ်။ဟုတ်ကဲ့။သူကအဲ့ assignment ကိုကုလုပ်နေတယ်တဲ့။သူသိကျင်တာမေးသမျှကျွန်တော်မထင်နိုင်ဘူး။သူပြောသမျှဟာကျွန်တော်တဲ့ပိုသိတာသတိပြုမိတယ်။ဆိုလိုချင်တာကသူကစာကြည့်တဲ့ကိုသွားပြီးသူရဲ့အုပ်စုလေးတစ်စုပါလူငယ်အဖွဲ့လေးရအကုန်လုံးစာကြည့်ကြကိုသွားပြီးအတုံးချပြီးသူလေ့လာကြတယ်စာရန်ပြည့်စုံကြတာဒါငါးရက်အရွယ်လူရဟုတ်ကဲ့သူကလည်းဒါမတိုင်ရင်းနဲ့ရှေ့မှာဆိုရင်ဥတ္တအကြောင်းလေးသူ quality assignment တော့လေ project တင်ပြီးပြီးတော့သာစုကြည့်ကြောင်းလည်းသူတင်ပြီးပြီးအခုပကံအကြောင်းသူတို့ဖတ်ပြရတယ်ဆိုတော့ပြင်လာတော့ငါးရက်အရွယ်ကလေးကတောင်မှကျွန်တော်မြန်မာနိုင်ငံမှာ master ဓာတ်ရုပ်လုပ်တဲ့ thesis မျိုးလုပ်နေကြတာမြင်တော့ကျွန်တော်တိုင်းပြည်ပညာရေးထက်စဉ်းစားတာကြည့်ပါတော့ဗျာ
ဟုတ်ကဲ့ဟိုဆရာအနေနဲ့မြန်မာပြည်ပြန်ရောက်တဲ့အခါမှာရောပေါ့နော်ဒီခီးစင်မှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးတော့ပေါ့ဟိုဘာတွေများလုပ်မယ်လို့စဉ်းစားထားတာမျိုးစိတ်ကူးမျိုးရှိပါလဲခင်ဗျအ
ဲကျွန်တော်ဒီအပြောင်းရယ်နဲ့ဒီအတွေ့အကြုံတွေကိုကျွန်တော်အတွေ့အစေးလေးတွေရေးမယ်ပေါ့နော်အတွေ့အစာပေးလေးတွေအတွေ့ဒက္ခဏာလေးတွေရေးမယ်ဒီ data တွေတော့ကျွန်တော်စုတယ်ပေါ့နော်ဒီနေရာမှာရှိတဲ့သူတို့လူမှု timeline နည်းကြောင်ဘယ်လိုနေလဲဆိုတာတည့်အချက်ပေါ့နော်နည်းအချက်စိုးတူပစ္စည်းတွေတိုးတက်တာဟာပေါ့ဆိုပါရဆရာပုံပြလို့တာဖြစ်တယ်ဆိုတာကိုကျွန်တော်မြင်လိုက်ရပြီအခုကျွန်တော်တို့ကဒီနိုင်ငံတွေရိုးရိုးတူတူတူဒါဆိုပါရဆရာကျတော့မဟုတ်ပါဘူးလို့ကျွန်တော်ပြောနေကြတာဟိုမြဝတီနေကျွန်တော်တွေ့ရတာပေါ့နော်အဲဒါတွေကိုလည်းကျွန်တော်အတွေ့အစေးလေးရေးမယ်နော်ဒီမှာရှိလို့ကျွန်တော်တို့မြန်မာမိသားစုတွေမြန်မာပြည်ပေါ်မှာရှိတဲ့ချစ်ခင်စိတ်တာစဉ်စိတ်ပေါ့နော်အဲကိုလည်းကျွန်တော်ဖုံးဖုံးနေနေလေးရေးဖို့စိတ်ကူးရှိပါလိမ့်မယ်
ကိုအောင်တင်ဆက်တဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်လဲရောက်ပါပြီ။ဒေါက်ခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင
်။မြန်မာနိုင်ငံမှာဒီနှစ်ထဲထူးထူးကဲကဲရေကြီးရေရှမ်းတာဟာတက်တော်ပြုံးပြီးမှုရဲ့အထူးသတိပေးချက်တစ်ခုမို့မြမတက်တော်ထိန်သိမ်းရေးကိုအလေးထားကြဖို့တက်တော်ပညာရှင်ဦးဝင်းမော်ရဲ့တတိပေးချက်ကိုဒီတစ်ပတ်မှာပြောပြပါရစေ
။ဒီကတက်တော်တွေကအင်္ဂလိပ်လိုပြောလို့ရှိရင် a tree is a small dam လို့ပြောပါတယ်။တပင်လေးတပင်ကတကယ်တော့ရေကာတာလေးလိုပါပဲရေကိုထိန်းထားနိုင်ပါတယ်။မြေဖြစ်ဖြစ်ဝါဖြစ်ဖြစ်တပင်ဖြစ်ဖြစ်သူကမြေကြီးကိုလည်းထိန်းထားနိုင်တယ်မြေကြီးကမှရှိရရေဆိုတော့ကိုလည်းထိမ့်ထားနိုင်ပါလေအဲ့ဒီတစ်ပင်မရှိတော့နောက်မှမြေကြီးကိုလည်းထိမ့်ထားနိုင်တော့ရေကိုလည်းထိမ့်ထားနိုင်တော့ပါဘူးအဲ့တော့ရှိသမျှရေကအကုန်လုံးမြေကြီးနဲ့တူရေတိုက်စားပြီးတော့ချောင်းနေမြောင်းနေတွေကိုရောက်သွားပါတယ်အဲ့ဒီချောင်းနေမြောင်းနေမှာ circulation နေအဲ့ဒီမှာနှုံးကြပြီးတော့ရေတွေကတိမ်လာပါတယ်ချောင်းနေတိမ်မယ်မြစ်တွေတိမ်မယ်ကန်နေတိမ်မယ်အဲ့တော့ရေရှမ်းနေဆိုတာအဲ့ဒီကနေစတာပါ ကျွန်တော်တို့အရင်တော်တော်ဥပဒေတွေမှာဆိုရင်ချောင်းနေမြောင်းနေပြီးမှတန်ကြိုးတကြိုးစာတော်လုံးဝမခုတ်အောင်တော်လုံးဝမထီအောင်မြက်လည်းမထီအောင်ဝါလည်းမထီအောင်တစ်ပင်လည်းမထီအောင်ဘာလို့လဲဆိုတော့ချောင်းကဘာတွေပြိုကျမှာဆိုလို့အဲ့လိုကာဝေးရပါတယ်တန်ကြိုးတကြိုးစာ22ရက်ပေါ့ဒါပေမဲ့အခုအဲ့ဒီစနစ်ဆိုတာပျောက်တော့နေပါဖြစ်နေပါပြီချောင်းနေမြောင်းနေခြေတိုင်းအပြင်အဝေးကနေလှမ်းမြင်နေရပါတယ်ဘာလို့လဲဆိုတော့တော်ရမ်းမရှိတော့ဘူးတကယ်တော့ချောင်းနေမြောင်းနေပြီးမှတော်ရမ်းရှိနေရပါမယ်အဲ့ဒီဟာအဓိကမြစ်တီရေရှမ်းတဲ့ဟာရဲ့အစပါပဲ
ဒီ World Forestry Congress ကနေပြီးတော့သူတို့သတင်းထုတ်တယ်လေမြန်မာနိုင်ငံဆိုလို့ရှင်ဒီတစ်တော့ပြုံးတိမှုမှာနံပါတ်3အဆင့်ရောက်နေဒီကမ္ဘာပေါ်မှာဘရာဇီးယားထက်ပထမဒုတိယအင်ဒိုနီးရှားတတိယမြန်မာဖြစ်နေဆိုတော့ဒီမြန်မာနိုင်ငံမှာတစ်တော့ပြုံးတိမှုနဲ့ပတ်သက်ပြီးတော့ဗောနော်ဒီတစ်တော့ဌာနမှာတာဝန်ထမ်းဆောင်ခဲ့တဲ့သူတွေဘယ်လိုမြင်ပါလဲနဲ့ပြောပြပေးပါနော
်တစ်တော့ဌာနမှာတစ်တော့ဌာနသူတို့စီမံအုပ်ချုပ်နေရတော့အများကန်ထောက်စင်ကြီးတစ်တော့ထိန်းသိမ်းမှု Sustainable Forest Management နဲ့ထိန်းသိမ်းတယ်လို့ပြောနေပေမဲ့လို့တကယ်တမ်းတော့တစ်တော့ဌာနမထိန်းသိမ်းနိုင်တာ Illegal Logging ပေါ့ခိုးထုတ်နေရတယ်လုံးဝမထိန်းသိမ်းနိုင်ပါဘူးမင်းမြင်အောင်ဆောင်းနေရလည်းရှိတယ်မျက်စိမိထားရလည်းရှိတယ်အပေါ်ကပရက်ရှာနဲ့အဲညှိထားတဲ့ကုမ္ပဏီတို့မထီရဲမတွေ့ရတာတွေလည်းရှိတယ်အများစုကတော့ပေါ်ကလူကြီးတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေတရုတ်ပြည်ကကုမ္ပဏီကြီးတွေအဲ့ကုမ္ပဏီကြီးတွေကိုလုံးဝမထီရဲမတွေ့ရဖြစ်နေကြတာအထက်မှာတချို့အချင်းချင်းဝန်ထမ်းတွေကအဲ့ဒါနဲ့ရောချပြီးတော့မင်းမြင်အောင်ဆောင်းနေလိုက်ကြတာများပါတယ်တတော်က Sustainable Forest Management Working Plan ဆိုတာရှိပါတယ်တော်တော်ကတနစ်ကိုတန်ဘလောက်ထုတ်ရမလဲအဲ့ဒီပုံမထုတ်အောင်ဆိုတာရှိတယ်အဲ့ဒါကိုကတော့သူတို့မျက်ကွယ်ပြုလိုက်တဲ့ဘောဖြစ်သွားပါပြီသူတို့လိုချင်တဲ့ target တဲ့ကြော်သွားလဲ key site တဲ့ဘောဖြစ်နေတယ
်ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာကြည့်လို့ရှင်ဘယ်ဒေတာမှာအဆိုးဝါဆုံးတက်တော့ပြုံးတိမှုတွေဖြစ်နေတာတွေ့ရပါတယ
်ဒီတော့ဆိုလို့ရှင် unaccessible area တွေမှာတော်တော်ကောင်းနေပါတယ်အဓိကကချင်ပြည်နယ်ဆိုလို့ရှင် TIA ရှိတဲ့အတွက်တော်ကလုံးဝမထီပါဘူးတော်တွေတော်တော်ကောင်းတယ်ကျွန်းတော်တွေရှိတယ်နောက်ဒီကိုရုံးမကြီးဆိုလည်းရန်ကောင်းတဲ့နေရာတွေပါအရင်တော့ community ဝင်ပြီးပုံရင်တော့စစ်တပ်ကလိုက်ရှာလို့မရတဲ့နေရာတွေတော့အင်တန်ကောင်းနေပါတယ်ဒါပေမဲ့အခုကျတော့စစ်ပြည်တွေဘက်မှာဆိုလို့ရှိရင်တရုတ်ကဝင်ပြီးတော့ KI နဲ့တရုတ်နဲ့ညှိပြီးတော့လှုပ်ကြရလို့ကြားပါတယ်အဲ့ဒီကတော်တွေအကုန်လုံးကုန်သွားတဲ့သဘောရှိပါတယ်နောက်တစ်ချက်ကအဆင်စပေါ်ကကားလမ်းပေါက်သွားတယ်ဒီရန်ကုန်မန္တလေး highway line ပေါက်သွားလမ်းတစ်လျှောက်ဘေးပဲညာကုန်တော့ကုန်ထွက်သွားတယ်ဘာလို့လဲဆိုတော့တော့ accessible ဖြစ်သွားပါတယ်အဲ development ဖြစ်တယ်လမ်းကောင်းတယ်အဲ့ဒီမှာသူ့ရဲ့ဆိုးကျိုးပေါ့တိုးတွေပြတ်သွားပါတယ်အဲ့ဒီဟာလဲအကြောင်းရင်းတည့်ရပါပဲအဲ့တော့ခုဘူဂိုမာကိုတွားကြည့်ရင်အဲချုံးမင်တော်တော်တော်ရှားခွတ်သွားတကယ်တော့ဘူဂိုမာဆိုတာ the home of the tea သူကချုံးမင်ရဲ့ကမိခင်ရဲ့နေရာဒေတာဖြစ်ပါတယ်ဒါပေမဲ့အခုတော်တော်လေးကုန်တော့ပါပြီဒါပေမဲ့တတော်ဌာနကတော့ပြန်ပြီးတော့ချုံးတော်တွေပြန်ဆိုင်ဖို့စူးစမ်းနေပါတယ်အဲဒါတွေကတော့တော့နှစ်ပေါင်း60ဒီပေါင်းရှိစလောင်းနေမှာပြန်ပြီးတုံးရတော့မှာပါ
ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ဒီအဖိုးတန်တစ်တွေအများကြီးရှိတဲ့ထဲကကျွန်းကတော့အဓိကပေါ့နော်နောက်ကျွန်းပြင်တခြားအဖိုးတန်ဘာတစ်တွေရှိပါလဲ
အဖိုးတန်တစ်ကတော့ကျွန်းအပြင်အုပ်စုတစ်ဆိုရဲတစ်မှာမျိုးစားပေါ့ပြင်လို့ brought တရား engine ပေါ့လေအစားရှိတွေပေါ့အဲ့ဒါတွေရှိပါတယ်အဲ့ဒီတစ်တွေထဲမှာမှာအများစုတရုတ်ပြည်ကိုသွားနေတာက brown နဲ့ထမလန်းမှာတရုတ်ပြည်ကအပေရအရှင်ရရယူမယ်ဆိုတော့ဘယ်မျိုးဖြစ်နေတော့တိုးထဲမှာ brown နဲ့ထမလန်းဆိုတာမရှိတော့ဖြစ်သွားပါဘူးအဲ့ဒါကိုအကုန်လုံးရှိတဲ့နေရာနဲ့ရွေးထုတ်ပြီးတော့တရုတ်ပြည်ကိုပို့နေတဲ့ဈေးကွက်ကိုကျွန်တော်မြင်နေရပါတယ
်ဆိုတော့တစ်တော်ဌာနကလည်းပြန်ပြီးစိုက်ပျိုးဖို့လုပ်နေတယ်ဒီကခိုးထုတ်တဲ့လူတွေလည်းရှိတယ်အဲ့တော့ဒီတစ်တော်မပြုံးတိအောင်ဘာအဓိကလုပ်တင်တယ်လို့မြင်ပါလဲ
တစ်တော်မပြုံးတိအောင်အဓိကဘာလုပ်တင်လဲဆိုတော့တရားဥပဒေစိုးမိုးရေးပါပဲဒီကုမ္ပဏီတွေကိုထိထိရောက်ရောက်ဈေးယူဖို့အဲ့ဒီကုမ္ပဏီဘက်ကနေပြီးတော့ထက်ကလူကြီးတွေကဘက်ကမပေးကြဖို့တတော်ဥပဒေတိုင်းတတော်ရဲ့ထမှတ်ထားတဲ့မူဝါဒတွေအစ်စ်တိုင်းလုံနိုင်ကြဖို့ဝန်ထမ်းတွေအတွက်လုံလုံလောက်လောက်လာစားနဲ့ဝန်ထမ်းတွေကိုပံ့ပိုးပေးပြီးလက်မဆောင်အောင်ထိန်းသိမ်းဖို့ဒါတွေအဓိကပဲလိုမှာပါ
အရင်တော့အခြေအနေနဲ့အခုအခြေအနေနည်းနည်းနှိုင်းယှဉ်ပြပါအရင်တော့ဘလောက်တိုင်းဒါတွေလုံနိုင်ခဲ့လဲဆိုတာ
အဲရင်းနှုံးကဥပဒေစိုးမိုးမှုကအတော်လေးကောင်းနေပါတယ်ဒီ working plan ဆိုရင်ဒီရင်းနှုံးကလုပ်ခဲ့တဲ့ working plan တွေကအဲ့ဒီကနေတွေ့ဖယ်ပြီးတော့အခုက working plan တွေကိုပြန်ဆွဲဖို့လဲအခုမနေ့တနေ့မှာပဲကျွန်တော်စံပြင်းနယ်မှာ working plan ဆွဲတာတခု Facebook မှာတွေ့လိုက်ပါတယ်အရင်ကစတော်ပညာရှင်တက်ပြီးတော့ဆွေးနွေးနေကြတယ်တွေ့ပါတယ်အဲဒါပေမဲ့ working plan ဆွဲတဲ့ဆိုတာကိုယ်တော်ထဲမှာပစ္စည်းဘယ်လောက်ရှိလဲဆိုတာ fee မှာဒီပစ္စည်းကိုဘယ်လိုသုံးရမလဲဆိုတာကိုသိနိုင်မှာပါအခုလဲတော်ရမှာတစ်မျိုးအစားလိုက်တစ်တွေရဲ့တင်တောင်းနေတစ်တွေရဲ့အတိုင်းဒါတွေအကုန်လုံးကိုသိနိုင်ပါသလားလေ working plan ကိုဆွဲနိုင်မှာပါအဲတစ်နှစ်တစ်နှစ်ကိုဘယ်လောက်ထုတ်မယ်ဆိုတာ annual allowable cut လို့ခေါ်တာပေါ့နှစ်စဉ်ထွက်တဲ့တော်ရွဲပမာဏကိုတွက်ပြီးမှသူကလုပ်ရပါမယ်အဲဒါပေမဲ့အခုလိုအနေအထားမျိုးမှာတော်ရမှာအပြင်နေဝင်မတိုင်းနိုင်ဘူး တော်ထဲမှာစာပေးမလုပ်နိုင်ဘူးတပုံနဲ့ဘာနဲ့အဲ့လိုမျိုးဖြစ်နေတဲ့အနေအထားမျိုးကဒီ working plan တွေကဘလို့မှမှန်လာနိုင်ကြအကြောင်းမရှိပါဘူးအဲ့ working plan တွေကိုမှန်အောင်လုပ်နိုင်ပါသလားဒီလူတွေအော်အော်နေတဲ့ sustainable forest management ဆိုတာကိုလိုက်နိုင်မှာပါအခုဒီလိုမျိုးစီးရင်မကောက်နိုင်မဲ့မနေ့ပြန်လိုချင်တဲ့တပတ်ခါလိုချင်တဲ့စီးရင်လိုချင်တဲ့ဆိုတာမျိုးနဲ့ working plan လည်းမဖြစ်နိုင်ပါဘူး sustainable forest management လည်းမဖြစ်နိုင်ပါဘူးအရင်တော့လူတွေအဲ့ဒီဟာတွေကိုပြည်သူခြားခြားခြားခြားနာနာလုပ်ခဲ့ကြတယ
်ကိုယ်တိုင်နဲ့လုပ်ခဲ့တာပေါ့နော်ဆိုတော့အဓိကတစ်တော့ထိမ့်သိမ်းရေးအတွက်လုပ်ချင်တယ်ဆိုလို့ရှင
်အဲတစ်တော့ထိမ့်သိမ်းမယ်ဆိုရင် plan ကောင်းမှုလိုရဲနောက်ပြီးတော့အဓိကတော့တစ်တော့ကိုဖြစ်တာလူတွေပါပဲလူတွေကြောင်းပြက်သွားတာပါပဲအဲတစ်တော့တွေကိုထိမ့်နေဆိုတာကတော့လူတွေကိုထိမ့်မှုပါပဲအဲခုန sustainable forest management တကယ်အရှင်တီကြနဲ့တတော်ခုလိုချင်လို့ရှိရင်အဲစီးပွားရေးရလဲတွက်ချေကြရမယ်သဘာဝပတ်ဝန်းကျင်ရလဲသူဟာအများအားထိုင်ခံ့နေရမယ် social and financial and environment အဲသုံးခုကိုကြည့်ရမယ်တောထဲမှာနေတဲ့လူတွေကိုဘာမှမတုံးရပဲနဲ့ဒီတောတွေကတတော်တဲ့ပစ္စည်းကိုနိုင်ငံခြားပဲရောင်းနေဆိုတော့ဒါဖဲမဖြစ်ပါဘူးတောတွေကလူတွေလည်းတုံးနေတာတုံးဝင်ပေးရမယ်အဘစီဝိုင်းနေနဲ့လက်တွက်ချိတ်ကြိုက်ဖို့စဉ်းစားရမယ်။နောက်တစ်ခါကသဘာဝပါကင်ကိုလည်းမပြည့်စုံအောင်ထုတ်ရမယ်။အဲ့ဒီစနစ်ကိုဒီကောင်တွေမှသာလျင်တက်တော်တွေရာရည်ရှိတည်တတ်နေမှာဖြစ်ပါတယ်
။တက်တော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါနော်။
တော်ခင်မျိုးသက်စူးစီးတင်ဆက်တဲ့သိပ္ပံနဲ့နိဗ္ဗညာကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့သတင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက belmis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့တဲ့ဆိုရင်တော့ဖုန်းနံပါတ်က0132312555554ကိုခေါ်ဆိုနိုင်ပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ပြီးဆုံးတော့မှာဖြစ်တဲ့အတွက်တန်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုအောင်မင်းဦးကကြေညာပေးပါအောင်ရှင
်။စီရင်နေငါအဲစစ်သွေးကြော်ကိုခြေမုံးရမှာစစ်ပတ်ဆိုင်ရာအကူအညီတွေပေးရတော့ကိုဂျာမနီလွှတ်တော်ကတခဲနဲ့မဲခွဲဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့လတဲ့ပဲရစ်မြန်မာချမ်းပတ်တိုက်ခိုက်မှုတွေကြုံရပြီးတဲ့နောက်ပြည်ထောင်ငံကအကူအညီပေးဖို့ပန်ချချက်ကိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။အဲစစ်သွေးကြော်ကိုတက်ခတ်နေတဲ့ညွန်မောင်းတပ်ဖွဲ့တွေအတွက် free gate စစ်သည်မော်တစ်စင်းလောင်စာဖြစ်ပေမဲ့လေရင်တစ်စင်းတွန်လေးတို့ထောက်လိုင်းရဲ့ချက်တက်လေရင်နေနဲ့စစ်တီ1900ထိဆေးလွတ်ဖို့ဂျာမန်လွတ်တော်မှာထောက်ခံမဲ့445မဲ့ကန့်ကွက်မဲ့146မဲ့နဲ့ဒီကနေ့မှာပဲအတည်ပြုလိုက်တာပါအမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ပါနာဒီနိုမျိုးကအားလိုက်ရဲ့ပါတီဝဲတစ်ခုမှာဇုံတွဲတရွဲ့ရဲ့ဖြစ်ခတ်မှုကြောင့်လူ14ယောက်သေဆုံးပြီး21ယောက်ဒဏ်ရာရခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပြီးတဲ့နောက်မနေ့ညနေပိုင်းမှာတော့အောက်မေဝဲစစ်တောင်းပွဲတွေမြို့နှံကျင်းပခဲ့ကြပါတယ်ဇနီးဖြစ်သူတက်ရှ်ဖင်မာလစ်နဲ့အတူခင်မွန်းတဲ့ဆိုက်ရစ်ဝမ်ဖာရော့ခါလို့ပေါ်ကံပတ်တွေကိုဘာကြောင့်ဖြစ်ခဲ့ခဲ့ရတယ်လဲဆိုတော့ကတော့အာနာပိုင်တွေကဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်။ဤချင်းနိုင်ငံကာယုံမျိုးတော်ကနက်ကလပ်တစ်ခုမှာဒီကနေ့စောပိုင်းကမီးလောင်ဘုံနဲ့တက်ခတ်မှုကြောင့်လူ16ယောက်ထပ်မင်းနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်။ကာယုံမျိုးတော်အကူစားအရက်ကအဲဆိုင်ဘားဆိုင်မှာမီးလောင်ဘုံနဲ့တက်ခတ်ခံခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။တက်ခတ်မှုဟာအကျန်းဖက်သမားတွေနဲ့ပတ်သက်မှုမရှိဘူးလို့လူရုံရအာနာပိုင်တွေကပြောဆိုခဲ့ပေမယ့်ဖြစ်ရတဲ့ပတ်သက်လို့ပြောဆိုမှုတွေမှာတော့ကွယ်လွယ်ချက်တွေလည်းရှိနေဆဲဖြစ်ပါတယ်။ယူအန်နိုင်ငံအနုမြုံဘုံထုတ်လို့လွန်ခဲ့တဲ့စနစ်ကျော်လောက်ကလေးကကြိုးပမ်းခဲ့တဲ့အကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာတစ်စောင်ထွက်ပေါ်လာပြီးနောက်မှာပဲနျူကလ িয়ার လက်နက်ထုတ်လို့အီရန်ကကျူးစားတဲ့လွတ်ရွတ်တွေရှိခဲ့တဲ့အပေါ်မှာအမေရိကန်အနေနဲ့တခြားလုံးတန်တရားဖြစ်ခဲ့တဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးချုပ်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇူလိုင်လရဲ့ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားလက်မှတ်ရေးထိုးသဘောတူခဲ့တဲ့တမောင်းဝင်စာချုပ်ကိုလိုက်နာဖို့အီရန်နိုင်ငံကဘာလို့လှုံ့ဆော်နေတယ်လဲဆိုတာကဒီကနေ့ချိန်မှာလက်တွေ့ကိစ္စဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။
တည်ရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကွန်ညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joel Gills ဖြစ်ပါတယ်။ VOA American Than ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့မြန်မာပြည်သူပြည်သားပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလူအင်စင်တာတွေပြေဝါကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ
This program has come to you from the Voice of America, Washington.